Welcome to the Voice of America in Burmese.
Mingla ba shin VOA American tan ye 2022 khu ni May la 20 ye cha da pade ni ne ne khin season go American pi thong su Washington DC nyo ro ga ni line to meter 24 40 51 to pyin line la meter 190 kilohertz 1595 ro ga ni dai yai thon lwin ni ba de shin jama engine nai ma cha da pade ni ne ne khin season go VOA myanmar wai ye website sa myan na phit de burmese.voanews.com ne facebook sa myan na phit de voa burmese news ka ni le dai yai na sin nai ma de di kane mne tadin season ma myanmar nai ngan ye le tet u si chou russia nai ngan moscow ko twa yaw me tadin a pa win naw song ya myanmar ne nai ngan da ga tadin ni ko na sin ya ma ba ချင်းပြည်နယ်မှာမြန်မာစစ်တပ်ရဲ့အင်အားသုံးဖိနှိပ်မှုကြောင့်နယ်စပ်အိန္ဒိယပြည်နယ်မီဇိုရန်ဘက်ကိုထွက်ပြေးခိုလုံသူတောင်းကနန်းရှိလာပြီဖြစ်တယ်လို့ချင်းလူခွင့်ရေးအဖွဲ့ကပြောပါတယ်။
ကျွန်တော်တို့နောက်ဆုံးသတင်းရတဲ့ဟာကတော့15,000လောက်ရောက်နေပြီလို့မီဇိုရန်မှာအဲ့လိုသတင်းရတယ်။အဲ့ဒီ15,000ဖဲမှာချင်းပြည်နယ်ကလွှတ်တော်အမတ်တွေ
ဒါကတော့ American အခြေစိုက် Chin Association အဖွဲ့ကတာဝန်ရှိသူတဦးကနေ VOE ကိုပြောသားတာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့ဆက်သွယ်ရေးဂျားဖြစ်စနစ်တက်ဆင်ဖို့စစ်ကောင်စီကြိုးပမ်းမှုအပေါ်တုံ့ပြန်ချက်တွေကိုလည်းနားဆင်ရမှာပါ။နောက်ပိုင်းမှာတော့ဥကျော်စန္တာရဲ့မြမရေးတုံ့တက်ချက်အားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်။အခုတော့ကြာသပတေးနေ့နေ့ခင်းသတင်းအစီအစဉ်ကိုဥကျော်စန္တာနဲ့ကိုအောင်မြတ်သူတို့ကပြောပြမှာပါရှင်
။မြန်မာနိုင်ငံလေတပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမောင်မောင်ကျော်ဦးဆောင်တဲ့ကုလအဖွဲ့တစ်ခုဟာကြာသပတေးနေ့မှာရုရှားနိုင်ငံမော်စကိုမြို့တော်ကိုခီးထွက်လာမယ်လို့မော်စကိုရှိမြန်မာသံရုံးပြောခွင့်ရကိုကူကာပြီး The Moscow Times Online သတင်းစာမှာရေးသားလိုက်ပါတယ်။ခီးစဉ်ရဲ့တစ်စိတ်တစ်ပိုင်းအနေနဲ့မေလ20ကနေ22ရက်နေ့အထိပြုလုပ်မဲ့ရုရှားနိုင်ငံရဲ့အကြီးအမားဆုံးရဟတ်ယာဉ်ပြပွဲ Heli Russia ကိုတရုတ်မှဖြစ်တယ်လို့မြန်မာသံရုံးကုလပြောကြောင်းလည်းဖော်ပြပါတယ်။ဒီပြပွဲမှာနောက်ဆုံးပေါ်KA-52 နဲ့ MI-28ME တိုက်ပွဲဝင်ရဟတ်လင်တွေကိုပြသထားမှာဖြစ်တယ်လို့ရုရှားကလက်နက်တင်ပို့တဲ့ဌာနကိုကူကာပြီးရေးသားထားပါတယ်။မော်စကိုမှာရှိတဲ့မြန်မာစစ်တပ်မှုကလည်းလေတပ်ဦးစီးချုပ်မောင်မောင်ကျော်ရဲ့ခီးစဉ်အတွင်းမှာလှုပ်ဆောင်စရာတွေအထင်နဲ့အပြည့်ပဲလို့ဆိုထားပါတယ်။ဒီကုစရဲအဖွဲ့မှာမြန်မာစစ်ပွဲရေးလုပ်ငန်းရှင်တူဖြစ်သူဦးဒေဇာလည်းလိုက်ပါလာမယ်လို့ဧရာဝတီသတင်းဌာနကရေးသားထားပေမဲ့ဒါကိုတော့ Moscow Times ကရော VOA ကပါသိကြအတိမပြုနိုင်ခဲ့ပါဘူးမြန်မာနိုင်ငံမှာဆီယနာသိမ့်ပြီးနောက်ရုရှားကာကွယ်ရေးဝန်ကြီးဟာမြန်မာနိုင်ငံမျိုးတော်နေပြည်တော်ကိုဆွဲရောက်ခဲ့ပါတယ်အဲ့ဒါဟာဖြင့်အနာသိမ့်ပြီးတဲ့နောက်မြန်မာနိုင်ငံကိုပထမဆုံးလာရောက်လက်ပတ်တဲ့နိုင်ငံသားရေးဝန်ကြီးတူရဲ့ခီးစဉ်လည်းဖြစ်ပါတယ်ရုရှားမြန်မာနှစ်နိုင်ငံအကြားကုန်သွယ်မှုပမာဏဟာသိမ့်မများလှပေမဲ့နိုင်ငံအကြားစီးရီးပူပေါင်းဆောင်ရွက်မှုကတော့မကြသေးမီကာလတွေအတွင်းမှာပုံမနဲ့ဆိုင်လာခဲ့ပါတယ်။ရုရှားဟာဆိုရင်အခုအခါမှာတရုတ်ပြည်ရင်မြန်မာနိုင်ငံကိုလက်နက်တင်ပို့နေတဲ့ဒုတိယအကြီးအမားဆုံးနိုင်ငံလည်းဖြစ်ပါတယ်ခင်ဗျာ။မြန်မာစစ်ကောင်စီအစိုးရဟာဂျပန်နိုင်ငံတိုကျိုမှာရှိတဲ့မြန်မာသံရုံးကသံရရှိနှုတ်ကိုအနာသိမ့်မှုကန့်ကွက်သဘင်မှောက်တဲ့အထက်မှာပါဝင်တဲ့အတွက်ယာတုကဖယ်ရှားလိုက်တယ်လို့ဖန်တမန်သတင်းရက်ွက်ဒီကိုကူကားပြီးကျိုဒို news .net မှာဖော်ပြထားပါတယ်မြန်မာစစ်ကောင်စီအစိုးရနိုင်ငံခြားရေးဝန်ကြီးဌာနကသူတို့နှုတ်ရဲ့သံတမန်အစင်အတန်းနဲ့နိုင်ငံကူးလက်မှတ်ကိုပယ်ဖြတ်လိုက်ပြီးစံရုံးကိုလာရောက်ခွင့်နဲ့လုံအောင်ပိတ်ပင်လိုက်ပါပြီလို့ဆိုထားပါတယ်ရာထူးဖြုတ်ခံရသူပထမအတွင်းဝန်ဦးအောင်စိုးမွန်းနဲ့အမည်မဖော်ထားတဲ့ဒုတိယအတွင်းဝန်တူဦးတို့နေရာမှာအစားထိုးမဲ့သူနှုတ်အတွက်သံတမန်ပြည်ဝင်ခွင့်လက်မှတ်ကိုစစ်ကောင်စီဘက်ကရှောက်ထားခဲ့တယ်လို့လည်းသိရပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအနာသိမ့်မှုကိုရှုတ်ချထားတဲ့ဝန်ကြီးချုပ်ယိုရှိဒီဟေဆူဂါရဲ့ဂျပန်အစိုးရအနေနဲ့ဒီကိစ္စကိုဘယ်လိုကင်တွယ်လမ်းမလဲဆိုတာအကဲခတ်တွေကစောင့်ကြည့်နေကြပါတယ်တဲ့။ဦးအောင်စိုးမိုးအတွက်ဂျပန်နိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပေးထားတဲ့အစိမတ်ပြုလွှာကလည်းပဲဇူလိုင်လ15ရက်နေ့ကျရင်ကုန်ဆုံးတော့မှာဖြစ်ပါတယ်။သို့ပေမဲ့ဂျပန်အစိုးရအနေနဲ့သူတို့နှုတ်ကိုစန်တမန်ပြည်ဝင်ခွင့်နဲ့အစိမတ်ပြုလွှာဆက်လက်ထုတ်ပေးဖို့ရှောက်ထားတယ်လို့လည်းဆိုပါတယ်။ဂျပန်နိုင်ငံသားရဲ့ယုံကတော့ဒီကိစ္စနဲ့ပတ်သက်ပြီးတစုံတရာမှတ်ချက်ပေးဖို့ညှင်းဆန်ထားပါရခင်ဗျာ။ဆန်ပြည်နယ်မြောက်ပိုင်းလာရှုံနဲ့သိမ့်နီကြရှိရေဘူးအမြဲတမ်းစစ်ကောင်စီစိတ်ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကဒီကနေ့မနေ့ပိုင်းမှာဝင်ရောက်ပစ်ခတ်ခဲ့တာကြောင့်လူနှုတ်ထိခိုက်ဒဏ်ရာရရှိခဲ့ပါရ။လာရှုံမူဆယ်ပြည်ထောင်စုလမ်းမကြီးမှာပြီးခဲ့တဲ့ရက်တွေကလည်း စစ်သုံးစီတင်တဲ့အရင်ကိုပြစ်ခတ်တိုက်ခိုက်ခဲ့ရပြီးယမန်နေ့မနေ့အစောပိုင်းမှာတော့တိန်နီမြို့နယ်ကရေဘူးအမြဲတမ်းဂိတ်ကိုနှစ်ကျင်းတိုင်တိုင်ဝင်ရောက်ပြစ်ခတ်ခဲ့တာပါဒီကိစ္စနဲ့ပတ်သက်ပြီးဒေသခံတူကအခုလိုရှင်းပြပါရစေ6န
ာရီလောက်မှာဒီဂိတ်ကိုဝင်ဖြစ်တာပေါ့နော်သူတို့ဝက်လောက်ပဲဖြစ်ကြတယ်လို့ပြောအန်ဖြစ်ပြီးတော့ပြန်ပြီးတော့ထုတ်သွားတာပေါ့နော်ဒီမဟာမိတ်အဖက်လို့အဲသူတို့ပြောပုံရတော့အကူကနဲ့ပါတယ်ဆိုတော့မဟာမိတ်ဖြစ်ပုံရတယ်ပေါ့နော်အဲ့ဒါ6နာရီခွဲလောက်မှပြန်ထုတ်သွားတယ်လေထုတ်သွားပြီးတော့တစ်ခါ9နာရီကျော်ကျော်လောက်မှတစ်ခါပြန်လာဖြစ်တယ်လေနှစ်ခါဖြစ်တယ်လို့ပြော
ဒီပြစ်ခတ်မှုမှာလူမှုထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လည်းသူကဆိုပါတယ
်အထိခိုက်ကတော့မနေ့6နာရီဆိုတော့ဒီစိတ်မှာခီးတဲ့ကားကြီးအများကြီးရှိတယ်လို့ပြောတယ်ကုန်တင်ကားတွေခီးတဲ့ကားတွေလေစိတ်မဖွင့်သေးတော့ဆောင်ရတဲ့ဒိတ်တွေရှိတဲ့အခါကျတော့ခရီးတွေတယောက်တော့ချိသွားတယ်လို့ပြောတယ်။ဒါနောက်ပြီးတော့အဲ့ဒီစာရဖာနဲ့ချိသွားတယ်လို့ပြောတယ်စာဖတ်ပြ။
ဒေသခံတွေက KIA ကချင်တပ်ဖွဲ့ DNLA တအံပလန်တပ်ဖွဲ့နဲ့ MNDAA ကုကန် AA ရခိုင်လက်နက်ကင်တွေစုပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ကတိုက်ခိုက်တာဖြစ်တယ်လို့ဆိုပေမဲ့ TNLA ပြောခွင့်ရဘုမှုတိုက်ကြောကတော့တိုက်ပွဲဖြစ်တဲ့တည်မရရှိခဲ့ဘူးလို့ဆိုပါတယ်။အရင်တည်ဘက်ကတိုက်ပွဲတွေပြင်းထန်ခဲ့တဲ့ကချင်ပြည်နယ်မိုးမောင်းနဲ့မန်စီမြို့နယ်တွေမှာယူကြယူကြပစ်ခတ်မှုတွေရှိခဲ့ပေမဲ့အခုခါမှာတော့တိုက်ပွဲငြိမ်သက်နေပါတယ်။ဒါ့ပေမဲ့စီရေးတင်းမှမှုတွေရှိနေတဲ့အတွက်ဒေသခံပြည်သူတွေကတော့တိုက်ပွဲဖြစ်ပွားလာမှာကိုစိုးရိမ်နေကြပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာဆီယနာသိမ်းမှုရပ်ပေါင်းတရာကျော်လာချိန်မှာကန့်ကွက်ဆန္ဒပြသူတွေကိုစစ်ကောင်စီတပ်ကနှင်းနှင်းနေသလိုအမည်မသိသူတွေရဲ့လက်ချက်နဲ့စစ်ကောင်စီရက်ွက်အုပ်ချုပ်ရေးအဖွဲ့ဝင်တချို့လည်းပဲဇေဆုပ်နေရတာတွေရှိနေပါတယ်။ကရင်ပြည်နယ်ဖျားသုံးစုမျိုးကစစ်ကောင်စီခန့်အပ်ထားတဲ့အမှတ်၄ရက်ွက်အုပ်ချုပ်ရေးမှူးဦးကျော်စင်မင်းဟာယမန်နေ့မနက်9နာရီကျော်လောက်မှာအမည်မသိလက်နက်ကိုင်အဖွဲ့ကဆိုင်ကယ်2စီးနဲ့လာရောက်ပစ်ခတ်သွားလို့ဇေဆုပ်သွားခဲ့ပါတယ်။ဖျားသုံးစုဒေသခံတူကအခုလိုရှင်းပြပါတယ်။
အာနမ်လန်နာမှာဟုတ်တယ်အတန်ကြားတယ်အာဆန်းချင်းချင်းဆက်ပြီးပြန်လာကျဲချာတော့ပြင်းတယ်ပြောမနဲ့3နိုင်လောက်ကစပြည့်ပြီးတော့နေ့လေစတိခွဲဆက်နေလောက်မှညင်ပါအာရော်လာရော်စစ်ဆောင်လို့ဘီဟိုင်းနာတဝိုင်းမှာအတိုင်းပဲဖြစ်နေတာနေရာ3ရက်ရှိအားဖြင့်ဒီနေ့ပြင်
းပြည်စွန်သူဦးကျော်စင်မင်းဟာဒုတိယတိုင်ရင်မှုအဖြစ်နဲ့တက်မတော်ကနေအငင်းစားယူထားသူလည်းဖြစ်တယ်လို့ဒေသခံတွေကပြောကြပါတယ်ပြီးခဲ့တဲ့ဧပြီလ28ရက်နေ့ကလည်းဖျားသုံးစုမြို့နယ်မှာပဲနေသစီစီကိကျန်းခံရေးပါတီရုံးနဲ့ရက်ွက်သုံးကကျန်းခံရေးပါတီဝင်နေအိမ်တွေမှာအမည်မသိလက်နက်ကင်တွေရဲ့ဆိုင်ကနဲ့လာရောက်ပြီးလက်ပြုံပစ်ခွဲမှုတွေဖြစ်ပွားခဲ့ပါသေးတယ်။ထို့အတူစကိုင်းတိုင်းမြောင်မြို့နယ်ရွှေဘဝကြေးရွာမှာလည်းအုတ်ချုပ်ရေးမှုနဲ့သူ့ရဲ့သမီးမျိုးတို့မေလ18ရက်နေ့မနက်ကအသက်ခံခဲ့ရတယ်လို့သတင်းရရှိပါရခင်ဗျာ။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.33 ညဒိုင်းနိုမီတာ40 kHz 9.33 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရရှင
် VOA American တန်ကကျတဲ့ဘရင်းနဲ့မနက်ခင်သတင်းတွေကိုဆက်လက်ထုတ်လည်ပေးနေပါတယ်ဂါဇာကမြောင်ဒေသမှာဟာမက်စ်စစ်သွေးကြော်ရေးပေါ်အစ္စရေးရဲ့ဘုံကျဲတိုက်ခိုက်မှုတွေတိတိတသာရှော့ချဖို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ရဲ့တောင်းဆိုမှုကိုအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကခါခါတီးတီးညင်းပယ်လိုက်ပါတယ်။အဲ့ဒီအစားယူရဲချက်တွေပြီးမြောက်တဲ့အထိစစ်စင်ရေးကိုဆက်ပြီးလှုပ်ဆောင်သွားဖို့ဆုံးဖြတ်ထားတယ်လို့နေတန်ယာဟုရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမေရိကန်သမ္မတရဲ့ထောက်ခံမှုကိုလွန်စွာကျေနပ်အားရပေမဲ့လည်းအစ္စရေးပြည်သူတွေကိုလုံခြုံတည်ငြိမ်ရေးစီကိုပြန်လည်ဆောင်ကျဉ်းပေးဖို့အစ္စရေးအနေနဲ့တွန်းပြီးတော့လှုပ်ဆောင်သွားမယ်လို့လည်းပြောဆိုသွားပါတယ်။သမ္မတဂျိုးဘိုက်ဒန်ကတော့အစ္စရေးကောင်းဆောင်နေတန်ယာဟုကိုအပြစ်ကတ်ရက်စရေးလမ်းကြောင်းပေါ်ကိုတွားဖို့တိသာထင်ရှားတဲ့ပြစ်ခတ်မှုလျှော့ချတာတွေကိုသူမျှော်လင့်ထားတယ်လို့ပြောဆိုထားကြောင်းအင်ဗျူကဆိုပါတယ်။လေကြောင်းတိုက်ခတ်မှုတွေကြောင့်အပြင်းထန်ဝေဖန်ခံနေရတဲ့နေတန်ယာဟုကတော့သူ့ရဲ့တပ်ဖွဲ့တွေဟာအရက်သားအသေးပြောက်နေဖို့အကောင်းဆုံးလှုပ်ဆောင်နေကြတာဖြစ်ကြောင်းတုတ်ပြန်ပြောဆိုထားပါတယ်။ပါလက်စတိုင်းသမ္မတမမွတ်အဘက်စ်ကတော့ဒါကိုကာကာတီးတီးညင်းဆိုလိုက်ပြီးအစ္စရေးဟာဂါဇာမှာဆေးရဆိုးမှုတွေနဲ့အစိုးရအပြေအမြောက်လုပ်တဲ့အကြမ်းဖက်မှုတွေကိုကျူးလွန်နေကြတယ်လို့ရုပ်မြင့်သံကြားမိတ်ခွန်မှပြောကြားခဲ့ပါတယ်။လူ့သမဂ္ဂလူ့ခွင့်ရေးကျွမ်းကျင်သူတွေကတော့လူနေထူထပ်တဲ့နေရာတွေကိုအစ္စရေးရဲ့တိုက်ခိုက်မှုအတွက်အရက်ပတ်စစ်ပတ်ခွဲခြားမှုမရှိဘဲအလွန်ကြုံအင်အားသုံးဆွဲရလို့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။အပြစ်ကတ်ရဲ့စရေးထုတ်ပြန်ကြေညာနိုင်ရေး ကုလသမဂ္ဂလုံခြုံရေးကောင်စီမဲခွဲရမှာတော့အစ္စရေးရဲ့မဟာမိတ်ဖြစ်တဲ့အမေရိကန်ကဗီဒီယိုအာဏာနဲ့ပိတ်ဆို့ထားပြီးတော့ဒီလိုထုတ်ပြန်ညင်ညာချက်ကတန်တမန်ရေးရအားထုတ်မှုတွေအတွက်အကူအညီမရရှိစေဘူးလို့ဆိုပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကတော့အစ္စရေးဘက်ကိုလက်ဗနွန်ကဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ပါတယ်။ဒါအခုလအစောပိုင်းအတွင်းစတင်ဖြစ်ပွားခဲ့တဲ့အစ္စရေးနဲ့ပါလက်စတိုင်းကြားတိုက်ခိုက်မှုတွေအတွင်းလက်ဗနွန်ရဲ့တတိယအကြိမ်ဒုံးကျည်ပစ်ခတ်မှုဖြစ်ပါတယ်။လဗနွန်ကိုလွှမ်းမိုးထားတဲ့ Hezbollah စစ်သွေးကြောတွေကအခုလိုအစ္စရေးကိုတိုးမြင့်တိုက်ခိုက်လာမယ်လို့ကျွမ်းကျင်သူတွေကမျှော်လင့်မှထားပဲအခုလိုတိုက်ခိုက်လာတာကြောင့်ဒေသတွင်တင်းမာမှုတွေပုံမှုတိုးပွားလာပါတယ်။အစ္စရေးဘက်ကတော့ဒါ Hezbollah လက်ချက်မဟုတ်ပဲလဗနွန်ရောက်နေတဲ့ပါလက်စတိုင်းအုပ်စုကွဲတစ်ခုကတိုက်ခိုက်တယ်လို့ယုံကြည်ကြောင်းပြောပါတယ်။အစ္စရေးလဗနွန်နယ်စပ်မှာတခါမှမကြုံဘူးလို့အောင်တင်းမာမှုတွေညှင့်တက်နေပြီးဒါ Hezbollah နဲ့အစ္စရေးတို့ကြားတိုက်ရိုက်ထိတ်တဲ့ရင်ဆိုင်မှုတွေဖြစ်ပေါ်လာတဲ့အထိညှင့်တက်နေတာလည်းဖြစ်ပါတယ်လို့အရှေ့လက်ပိုင်း Institute ကလက်ဗနွန်ရေးရညွှန်ကြားရေးမှူး Christopher Abinasif က VOA ကိုပြောပါတယ်။ Israel နဲ့ Hezbollah ပျောက်ကြားတွေဟာ2006ခုနှစ်က34ရက်ကြာစစ်ပွဲတည်းရဖြစ်ပွားခဲ့ပြီးလက်ဗနွန်1200ကျော်တည်ဆုံးခဲ့ရပါတယ်။လက်ဗနွန်နိုင်ငံဟာစစ်ပွဲရေးအချက်တွေနဲ့ရင်ဆိုင်နေရပြီးနိုင်ငံရေးရဟာကွက်ဖြစ်နေချိန်မှာပါလက်စတိုင်းကိစ္စကိုရှေ့တန်းတင်ကြတာမျိုးမသင့်တော်ဘူးလို့ Arab သတင်းဌာနကကိုကွားပြီးတော့ဖော်ပြထားပါတယ်။2019နှစ်ကုန်ပိုင်းကစပြီးတော့နိုင်ငံအနှံ့ဆန္ဒပြဝရီလက်ဗနွန်မှာဖြစ်ပေါ်နေပြီး1990လက်ဗနွန်ပြည်တွင်းစစ်ပြီးကတည်းကတိုင်းပြည်အာဏာကိုရယူခဲ့တဲ့နိုင်ငံရေးထိပ်ပိုင်းခေါင်းဆောင်တွေပြုတ်ကျရေးဆန္ဒပြနေကြတာလည်းဖြစ်ပါတယ်။ American ပြည်တော်စုကတခြားတိုင်းပြည်တွေကိုနောက်ထပ် COVID-19 ကာကွယ်ဆေးတန်း20ထပ်မံလှူဒန်းမယ်လို့ဒီပတ်ထဲမှာကြေညာခဲ့ပြီးဒါရခင်တန်း60လှူဒန်းမယ်လို့ကတိပေးထားပြီးနောက်ပိုင်းထပ်မံလှူဒန်းခြင်းဖြစ်ပါတယ်။ဒီကာကွယ်ဆေးတွေဘယ်နေရာကိုသွားမလဲဆိုတဲ့ကိစ္စနဲ့ပတ်သက်လို့ American နိုင်ငံရဲ့ကမ္ဘာလုံးဆိုင်ရာကိုဗစ်ထုတ်ပြန်ရေးညှိနှိုင်းဆောင်ရွက်ရေးဌာနက Gil Smith ကတော့ Caribbean, India, Brazil, Africa နဲ့အရှေ့အာရှသတင်းတောက်တွေရဲ့အမေးကိုလှီးလွှဲဖြေဆိုခဲ့ပါဗျာ။ဒါ့ပေမဲ့လည်း Smith ကကမ္ဘာလုံးဆိုင်ရာကိုဗစ်ဖြန့်ဝေရေးအစီအစဉ် COVAX နဲ့အတူ၎င်းတို့နီးနီးဆက်ဆက်လုပ်ကိုင်ဆောင်ရွက်နေကြောင်းအလေးပေးပြောဆိုထားပြီးအလိုအပ်ဆုံးနေရာတွေနဲ့ဘယ်ပုံဘယ်နည်းဖြန့်ဝေမလဲဆိုတာတွေကိုလည်း COVAX နဲ့အတူဆုံးဖြတ်လုပ်ကိုင်သွားမယ်လို့ဆိုပါတယ်။ကုလသမဂ္ဂရဲ့ကျန်းမာရေးကျွမ်းကျင်သူတွေကတော့ကမ္ဘာတဝန်းကိုဗစ်ကာကွယ်ဆေးခန့်မှန်းခြေ 1.4 ဘီလီယံကိုဖြန့်ဝေဖို့စီမံထားပြီးအာဖရိကတိုက်အတွက်24သန်းပဲရောက်ရှိမှာမို့ဒါ200ခန့်နှုန်းနဲ့နည်းနေတာလည်းဖြစ်ပါတယ်။ထိတ်တန့်ပြန်ပတ်နိုင်ငံတွေဖြစ်တဲ့တရုတ်နဲ့ရုရှားနိုင်ငံတွေကသူတို့ထုတ်လုပ်တဲ့ကာကွယ်ဆေးတွေကိုကမ္ဘာတဝန်းတိုးမြင့်လှူဒန်းနေကြပေမဲ့လည်းအမေရိကန်အနေနဲ့ဒီကာကွယ်ဆေးလှူဒန်းတဲ့ကိစ္စကိုတန်တမန်ရေးအဖြစ်အသုံးမချဘဲအခွင့်အလမ်းထက်လိုအပ်ချက်ပေါ်မူတည်ပြီးတော့လှူဒန်းသွားမယ်လို့စမစ်ကထည့်သွင်းပြောဆိုထားပါတယ်။အင်းရရတဲ့တမောတွေဟာပီဂရက်တရင်လာတွေကမွန်ပိုင်းကမ်းလွန်တစ်ခုမှာနင်းမြုပ်သွားခဲ့တဲ့ရေရင်ကနေလူသေးအလောင်း22လောင်းရှာဖွေတရှိခဲ့တယ်လို့ဆိုပါတယ်။ရေတဲ့ပျော်ရွှေဆိုခင်ရှိသူမဟောခနစ်ကတော့မုန်တိုင်းတက်ခတ်ပြီးနောက်ပိုင်းပျောက်ဆုံးနေစေလူ55ဦးကိုဆက်လက်ရှာဖွေနေတယ်လို့ဆိုပါတယ်။ဆယ်စုနှစ်နှစ်ခုအတွင်းအပြင်းထန်ဆုံးမုန်တိုင်းတစ်ခုဖြစ်တဲ့ဆိုင်ကလုန်းထောက်တဲ့ဟာဂူဂျရက်နဲ့မဟာရက်စတာပြည်နယ်တခြားတိုက်ခတ်သွားပြီးတဲ့နောက်မှာလူ50ကျော်သေဆုံးခဲ့ရတာလည်းဖြစ်ပါတယ်။9မီတာမြင့်တဲ့လှိုင်းတွေကြားမှာလူ184ဦးကိုတင်မောတွေကယ်ဆယ်ရေးရဟတ်အနေနဲ့ကယ်တင်နိုင်ခဲ့ပြီးလူ262ဦးကိုတင်ဆောင်သွားခဲ့တဲ့ရေရင်ဟာဘုံမေမျိုးအနီးကရေနံလုတ်ကွက်ထဲမှာနင်းမြုပ်ခဲ့တာလည်းဖြစ်ပါတယ်။အိန္ဒိယရဲ့အကြီးဆုံးရေနံရှာဖွေရေးကုမ္ပဏီဖြစ်တဲ့ Oil and Natural Gas Corporation ရဲ့အလုပ်သမားတွေကိုတယူပို့ဆောင်တဲ့နေရာမှာဒီရေရင်ကိုအသုံးပြုခဲ့တာလည်းဖြစ်ပါတယ်။ COVID ကပ်ဘေးကိုအသေးအံရင်ဆိုင်နေရတဲ့အိန္ဒိယမှာဆိုင်ကလုန်းတောက်တဲ့ကြောင့်လူနေအိမ် 16,000 ကျော်ပျက်စီးခဲ့ရပြီးတိမ်းနဲ့ချီတဲ့ပြည်သူတွေလည်းလျှက်စစ်တအားပြတ်တောက်သွားခဲ့ရပါတယ်။
ကျတာပြင်းနေနေတဲ့ခင်တဲ့အစီအစဉ်ကိုဥကြော်စန္ဒာနဲ့ကိုအောင်မြတ်တို့တို့ကတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရမှာပါစစ်ကောင်စီဟာ Spyware ဉာဏ်ပညာအသုံးပြုပြီးပြည်သူတွေရဲ့ပုံကိုယ်ရေးအချက်အလက်တွေကိုစုံစမ်းထောက်လန်းနိုင်ဖို့စ조사တဲ့အနေနဲ့ဖုန်းနဲ့အင်တာနက်ဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေကိုဒီစနစ်ကိုတက်ဆင်ဖို့ညွှန်ကြားထားပါတယ်။ဒါပေမဲ့မြမဆက်သွယ်ရေး MPT ကတော့အဲ့ဒီလိုလှုပ်ဆောင်ခြင်းမရှိကြောင်းညင်းဆိုထားပါတယ်။လူခွင့်ရေးအဖွဲ့တွေကတော့ပုံကိုယ်ရေးစောင့်ကြည့်ခံရမှုအတွက်ပြစ်တင်ဝေဖန်နေကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုနန်းလပိုင်ကပြောပြမှာပါရှင်။ ဆက်သွယ်ဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေမှာနည်းပညာသုံးခြေရခန့်စနစ်တွေတုံးပြီးအသုံးပြုသူတွေရဲ့တည်နေရာကိုထောက်လန်းဖို့ဂျားပြတ်နားထောင်ဖို့အီးမေးလ်တွေကိုဝင်ကြည့်ဖို့အတွက်စစ်ကောင်စီကကြိုးပမ်းနေကြောင်းဒီစီမံကိန်းနဲ့နီးစပ်တဲ့အရာရှိတူကိုကိုးကားပြီးရိုက်တာသတင်းကရေးသားထားပါတယ်ဆက်သွယ်ရေးအော်ပရေတာတွေမှာ spyware တွေတပ်ဆင်ဖို့စစ်ကောင်စီကညွှန်ကြားထားတယ်လို့လည်းဆိုထားပါတယ်မြန်မာဆက်သွယ်ရေး MPT ရဲ့အကြီးတန်းအရာရှိတူကတော့သူတို့စီဒီညွှန်ကြားချက်မရောက်သေးကြောင်းညင်းဆိုလိုက်ပါတယ်
ကတော့မျိုးတော့ဒီမှာမကြားနိုင်ရှင်ခုကြားတဲ့ဒီပိုင်းကခုရောမရှိပါဘူး update ဖြစ်တဲ့ဟာရတော်များများတော့သိတယ်ပေါ့ဒါပေမဲ့အဲ့ခါနဲ့ပတ်သက်တဲ့ဟာတော့ပြောတယ်မကြားဘူးရှင်ဒီမှာတစ်ချက် confirm လုပ်ကြည့်လိုက်မယ်ဒါကရ rumor လေးဖြစ်ဖြစ်ဖြစ်နိုင်တာပဲလေ
ဒီကိစ္စနဲ့ပတ်သက်လို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကို VOA ကဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးစစ်ကောင်စီကဒီစနစ်ကိုတပ်ဆင်ဖို့အတွက် MPT, MyThai, Oridu စတဲ့ operator 3ခုကိုညွှန်ကြားထားတယ်လို့ Rider သတင်းဌာနမှရေးသားထားပါတယ်ဆက်သွယ်ရေးကြားခံစနစ်တွေလိုအပ်ရင်တရားဝင်အသုံးပြုဖို့ဆွေးနွေးပြောဆိုမှုတွေနဲ့လုပ်ငန်းတွေကိုဒေါ်ဆန်းစုကြည်ရဲ့NLD အစိုးရလက်ထက်မှာစတင်ခဲ့တာဖြစ်ကြောင်းဆက်သွယ်ရေးဝန်ကြီးဌာနဟာအရက်ပတ်ဝန်ကြီးဌာနဖြစ်ပေမဲ့အစစ်မြင့်တာဝန်ရှိသူတွေဟာစစ်တပ်အရာရှိဟောင်းတွေဖြစ်တယ်လို့လည်းရိုက်တာကရေးသားထားပါတယ်စစ်ကောင်စီရဲ့အစီအစဉ်ဟာတက်ကြွလှုပ်ရှားသူတွေဒီမိုကရေစီရေးလှုပ်ရှားသူတွေကိုအဓိကပြစ်မှတ်ထားလာနိုင်ကြောင်း 45 right ရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးကြွမ်းကျင်သူနီကီဒိုင်းမွန်ကပြောပါတယ်ဒါဟာကြီးမားတဲ့လူ့အခွင့်အရေးချိုးဖောက်မှုပဲလို့သူကဝေဖန်လိုက်ပါတယ်
ပိုင်ဝဲတွေကိုကယ်လီဖိုးနီးယားမှာတိုးဆဲလာပြီးတော့ပေါ့နော်စစ်ချက်လှူချသူတွေဒီမိုကရေစီလူ့ခွင့်လှူချတဲ့လူတွေကိုပို့ပြီးတော့ပြစ်မှတ်ထားပြီးတော့ပေါ့နော်ကျွန်တော်တို့ဘယ်လိုဆက်သွယ်နေလဲတော့ဒီနေရာမှာရှိနေတယ်ဆိုရယ်ရှားဆွေရဲ့နေရာမှာတုံးပို့အတွက်ဒါခွင့်လန်းနေအများကြီးသူတို့ရသွားတယ်သူတို့ပြင်တယ်ပေါ့နော်တခုခုကျွန်တော်တို့တိုင်ပင်ဖို့ဆွေးနွေးဖို့ဆိုလို့ရှိရင်ဒီဖုန်းတွေပေါ့ဒီမှာမှရှိတဲ့ operator တွေကိုယုံကြည်စိတ်ချရလို့တရားတော်ပဲလေတခြားနည်းတွေပေါ့နော်ပုံသွားတဲ့အနေအထားမျိုးတွေဖြစ်သွားတော့
လုံခြုံရေးအရာဖုန်းတွေကြားဖြတ်နားထောင်ဖို့လိုတယ်ဆိုတဲ့ကိစ္စဟာတချို့ဖွင့်ပြောပြီးနိုင်ငံတွေမှာလည်းအငင်းပွားစရာကိစ္စတစ်ခုဖြစ်နေပါတယ်မြန်မာနိုင်ငံလိုပြည်သူတွေကိုအပြည့်အဝကာကွယ်ပေးနိုင်ဖို့ဥပဒေတွေမရှိတဲ့နိုင်ငံတွေအတွက်တော့ဒါဟာလူ့အခွင့်အရေးချိုးဖောက်မှုလို့အများကမြင်ကြပါတယ်တုံးဆွဲသူတွေကသူတို့လုံခြုံရေးအတွက် mobile phone နဲ့ internet တွေကိုနည်းလမ်းအမျိုးမျိုးနဲ့အသုံးပြုနေကြတာပါဒါပေမဲ့ပင်မဆက်သွယ်ရေး operator ကိုမဖြစ်မနေဖြတ်တန်းရမယ့်အချက်လက်တွေဆိုရင်လုံခြုံမှုမရှိကြောင်း IT နဲ့သတင်းအချက်လက်လုံခြုံရေးပညာရှင်တဦးကပြောပါတယ်
လုံးလုံးကြီးပိုင်းဆိုတာပြောရစစ်ချက်တယ်ဘာအတွက်တုံးနေလဲဆိုရယ်ပုံမှန်မှုကြည့်တာပေါ့နော်တစ်ခုခုပေါ့တစ်ဖက်ကမကြည့်ဘူးတဲ့ဥစ္စာမျိုးသူ့ဘက်ကသူတုံးနေတယ်ဆိုရယ် personal အချက်လက်တွေလည်းဖြစ် security ဆိုတာကြည့်မယ်ဆိုရင် face site လို့ရတယ် leakage လို့ရတယ်ဆိုတာမျိုးဖြစ်နိုင်တယ်ဘယ်လိုပဲသူ့ရေးကိုတာပဲဒီလိုပါအချက်လက်ဖြစ်ပြီးပါသွားနိုင်တာပဲညင်သွားနိုင်တာပဲအဲ့ဒါမျိုးကာကွယ်ဖို့ဆိုရယ် system ကလည်းအပိကိစီနေနဲ့တော့ social security စက်တင်ဒီသုံးပြီးတော့ကာကွယ်ရအောင်ဖြစ်နိုင်တယ်။ဒါပေမဲ့ဒီလိုမျိုး operator ဖြတ်ပြီးတော့မှသွားရစိတ်ကြီးကြီးရှိတာ။ဟုတ် operator ဖြတ်မှဆိုတော့စိတ်ကမလွယ်
အနာသိန်းစစ်ကောင်စီဟာအင်တာနက်လူမှုကွန်ရက်ကိုထိမ့်ချုပ်ပြီးကတ်သက်ချိုးဖောက်သူတွေကိုစိုက်ဘာလုံခြုံရေးဥပဒေနဲ့အပြစ်ပေးဖို့ကြိုးစားနေတာပါလိုအပ်တဲ့နည်းပညာအကူအညီတွေကိုလည်းတရုတ်နိုင်ငံကနေမှာယူတင်သွင်းထားပါတယ်ဒီဆက်တွေကိုအင်တာနက်ဆက်သွယ်ရေးကုမ္ပဏီတွေနဲ့ဖုန်းအော်ပရေတာတွေစီပေးဖို့တက်ဆင်ခိုင်းထားတယ်လို့ပြည်တွင်းကအမီမဖော်လိုတဲ့စိုက်ဘာလုံခြုံရေးပညာရှင်တချို့က VOA ကိုပြောခဲ့ပါတယ်ဆက်သွယ်ရေးအော်ပရေတာတွေကတော့ဒီကိစ္စကိုမသိရှိကြောင်းနဲ့စစ်ကောင်စီဘက်ကညွှန်ကြားချက်တွေအခုအထိမရောက်လာသေးကြောင်းညင်းဆိုနေကြပါတယ်ရှင်
။နယ်လပိုင်းပြော့ပြသွားတာပါ။အခုတော့အိန္ဒိယနယ်ဆက်မီဇိုရန်ဘက်ထွက်ပြေးခုံလုံသူတောင်းကနန်းလောက်ရှိနေတဲ့အခြေအနေကိုတင်ပြမှာပါ။ချင်းပြည်နယ်မှာဒေသအလိုက်ဖွဲ့စည်းထားတဲ့ပြည်သူ့ကာကွယ်ရေးတပ်တွေကိုစစ်ကောင်စီကအင်အားသုံးအပြင်းထန်ဖိနှိပ်နေတာကြောင့်အိန္ဒိယမြောက်ပိုင်းမီဇိုရန်နယ်ဆက်ဘက်ကိုထွက်ပြေးခုံလုံကြတဲ့ဒုက္ခသည်အရေအတွက်တိုးလာနေပြီးအခုဆိုရင်တောင်းကနန်းနီးပါးလောက်ရှိနေပြီဖြစ်တယ်လို့ American Cheshire Chin Association အဖွဲ့ကဗုဒ္ဓဘုနေ့ကတတိပေးပြောကြားလိုက်ပါတယ်။လက်ရှိဒီမီဇိုရန်ပြည်နယ်ဘက်ချမ်းကိုထွက်ပြေးခိုလုံနေကြသူတွေထဲမှာချင်းပြည်နယ်လွှတ်တော်အမှန်20နီးပါးရှိနေပြီး CDM အာနာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်နေတဲ့ရဲဝင်တန်းတွေဆရာဝန်သူနာပြုကျောင်းဆရာဆရာမတွေလည်းပါဝင်နေတယ်လို့ချင်း Association of Maryland ရဲ့အမှုဆောင်ညွှန်ကြားရေးမှူးဇွန်သွန်မှုက VOA ကိုပြောပါဗျ။
ကျွန်တော်တို့နောက်ဆုံးသတင်းရတဲ့ဟာကတော့15,000လောက်ရောက်နေပြီလို့မီဇိုရန်မှာအဲ့လိုသတင်းရတယ်အဲ့ဒီ15,000ထဲမှာချင်းပြည်နယ်ကလွှတ်တော်အမတ်တွေ78လောက်78လောက်အဲ့လောက်ရောက်တယ်လို့ကျွန်တော်သတင်းရတယ် ပြီးတော့ရဲတွေလည်းတော်တော်များများရောက်လာတယ်။ဆရာဝန်တွေလည်းရောက်လာတယ်။နတ်တွေလည်းရောက်လာတယ်။ပြီးတော့ကျွန်တော်ကျောင်းဆရာတွေလည်းရောက်လာတယ်။ခုနကကျွန်တော်ပြောသလိုပေါ့15,000လောက်ခုရောက်နေတယ်
။အဲ့တော့ဒုက္ခသည်တွေအတွက်အကူအညီတွေကိုရောဘယ်သူတွေကဆောင်ရွက်ပေးနေလဲရှင
်။အဲ့ဒီမှာကအဲ့ဒီမျိုးဆိုကျွန်တော် local တွေပေါ့နော်။သူတို့ကပဲအကူအညီပေးနေပါတယ်။သူတို့ရွာမှာပဲခုမီဇိုရမ်မှာသူတို့ district ငါခုလောက်ရှိတယ်အဲ့ဒါမှာပဲသူတို့ရဲ့ local မျိုးတွေကပဲကူညီနေပါတယ်ပြီးတော့ကျွန်တော်တို့နိုင်ငံခြားရောက်တဲ့ကျွန်တော်ချင်းတွေပေါ့နော်ဥပမာဆိုရင်ကျွန်တော်တို့ US မှာရောက်နေတဲ့ကျွန်တော်ချင်းတွေကလည်းဟိုတန်းနေတဲ့ဖက်ကနေ fundraising လုပ်ပြီးတော့ကူညီနေပါတယ
်အိန္ဒိယဆိုရဘက်ကနေဆက်ဖြတ်ပြီးဝင်လာတဲ့ဒုက္ခသည်တွေကိုတားဆီးဖို့အမိတ်ထုတ်ပြန်ထားတဲ့အတွက်ရောဒုက္ခသည်တွေကိုတားဆီးတာပြန်ပို့တာရောရှိလားရှင်
ပြန်ပို့တာတော့မရှိသေးပါဘူးဒါပေမဲ့အခက်အခဲတော့ရှိပါတယ်တို့ဟိုမှာနေဆက်ကိုဆောင်တဲ့နိုင်ငံတကာဟိုပေါ့ boundary ပေါ့နော်နေဆက်ဆောင်တဲ့ဟိုတပ်ကတို့ Assam Rifles လို့ခေါ်တယ်တို့တော်တော်လေးတားပါတယ်ဒါပေမဲ့ကျွန်တော်တို့မြေဆုံတွေကကူငီလို့ဟိုအဲ့လိုတို့ရောက်လာနိုင်ပါတယ်ပြည်နယ်ဆိုရကတော့ဟိုရှင်းရှင်းလင်းလင်းပါပဲပြည်နယ်ရဲ့အဝန်ကြီးချုပ်သောရမ်ထောင်ကတော့ရှင်းရှင်းလင်းလင်းသူပြောပါတယ်သူကတော့ဟုတ်ကျွန်တော်တို့ကိုချင်းစားပါတယ်။ပူလဲပြန်ပို့စေချင်ပါဘူးကျော်အတက်နိုင်ဆုံးကူညီပါတယ်။ဒါပေမဲ့ New Delhi ဘက် Home Ministry ဘက်ဖြစ်တဲ့နိုင်ဟောဘက် External Affairs Ministry တို့ရဲ့ policy ကတော့ pretty အပြောင်းလဲမရှိသေးပါဘူး
။ချင်းပြည်နယ်မှာကအခုဆိုရင်မင်းတပ်မှလည်းအခြေအနေတွေကဆိုးနေတယ်။နောက်စစ်ကောင်စီဘက်ကလည်းအင်အားအလွန်ကျွန်းသုံးဖိနှိပ်နေတာတွေရှိနေတော့ထွက်ပြေးလာတဲ့ချင်းဒုက္ခတွေရဲ့အရေးကဘယ်လောက်ထိစိုးရိမ်စရာရှိနေလဲရှင
်။တော်တော်လေးကျွန်တော်စိုးရိမ်တယ်ဘာဖြစ်လို့လဲဆိုတော့ဟိုတိုက်ပွဲများလေလေသူတို့ကထွက်ပြေးလာမှာပဲ။ဘာဖြစ်လို့စိုးရိမ်တယ်လဲဆိုတော့အိန္ဒိယဆိုရ policy ။အိန္ဒိယဆိုရကနေဟိုသူတို့ကို protection အကာအကွယ်ပေးဖို့လုပ်တယ်။ပြီးတော့ကျွန်တော်တို့ကလည်းခု UNHCR နဲ့စကားပြောနေတယ်။ပြီးတော့ဒီမှာနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကျွန်တော်တို့ဒီ refugee resettlement agencies လို့ခေါ်တဲ့wall relief the chap way sin lu trend dot catholic တွေလည်းကျွန်တော်ခုစကားပြောနေပါတယ်ကိုမြေတောင်းနေပါတယ်သူတို့ကိုပြန်မပို့ဖို့ဘာမှပြီးကောပေါ့နော်မြေဆောင်မကနေချင်းပြည်နယ်ပြန်မပို့ဖို့ပြီးတော့ UNHCR new delhi ကနေသွားပြီးတော့ဒီမြေဆောင်မှာအဲ့ဒီ UNHCR ရဲ့ cut လေးကိုဆက်ပြီးထုတ်ပေးဖို့အဲ့ဒါလည်းခုကျွန်တော်တို့ဟိုတောင်းဆိုနေပါတယ်
လက်ရှိအိန္ဒိယတနိုင်ငံလုံး COVID-19 ကပ်ရောဂါအကြီးအကျယ်ရင်ဆိုင်နေရတဲ့အတွက်အကူအညီပေးရေးအဖွဲ့တွေအနေနဲ့မီဇိုရန်ပြည်နယ်ကိုတွားရောက်ရေးကိစ္စမှာအခက်တွေ့နေတယ်လို့ကပ်ရောဂါကူးစက်ခံနေရတဲ့မီဇိုရန်ပြည်နယ်မှာလည်းချင်းဒုက္ခသည်တွေအတွက်ရောဂါကူးစက်မဲ့ဒေးအန္တရာယ်ရှိနေတယ်လို့သူကပြောပါတယ
်အခုမီဇိုရမ်မှာဆက်လော့ခ်ဒေါင်းဖြစ်နေပြီခုဒါကြောင့်မို့ကျွန်တော်တို့က US အစိုးရဖြစ်နိုင်ရင်တော့ New Delhi တန်ကျုံပဲဖြစ်ဖြစ်ကလကတ္တရဲ့US consulate in Yongan ne chana ro Mizoram ko twa se chin ne pi ro UNHCR New Delhi ka ne Mizoram ko twa pi ro a chin ni ko twa le la se chin ne thuru ko tan twa mi se chin ne paw no pi ro Mizoram aso ya yo pi ro Mizoram ka NGOs twi thuru ko twa twi se chin ne pi ro refugee twi ko le twa twi se chin ne dai mai aku thuru twa lo mi ya de ba phi lo covid cha
American နိုင်ငံသားရဲ့ဌာနအနေနဲ့မင်းတပ်မှာဖြစ်နေတဲ့အခြေအနေတွေကိုစောင့်ကြည့်နေတဲ့အပြင်အိန္ဒိယနယ်စပ်ဘက်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေအရေးနဲ့ပတ်သက်လို့လည်းသူတို့ချင်းအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းဇွန်တွန်မှုက VOA ကိုပြောပါရရှင
် VOA American တန်ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။8473748.info ဖြစ်ပါတယ်။ဒါ့ပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabermis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabermis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabermis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ကျမတို့ VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်ရှင်။ကြာတာပတိနေ့နဲ့ခင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ရိုဟင်ဂျာပဋိပက္ခအတွက်ရေရှည်ခိုင်မြဲမဲ့ဖြေရှင်းချက်ရရှိရေးဘင်္ဂါဒက်ရှ်ဘက်ကဥဆောင်ပြီးရိုဟင်ဂျာဒုက္ခသည်အရေးအလူရှင်ညီလာခံမှာတိုက်တွန်းခဲ့ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာကနေလီဆာရှလိုင်းရဲ့သတင်းဆောင်မကိုမတ်တင်ကြီးထိုက်ကပြောပြမှာပါ
။ရန်ပုံငွေအတွက်ဂရိကဝတ်အစ်တွေရနေပေမဲ့လို့လဲအလူရှင်တွေဆက်ပြီးမပင်းနိုင်တော့မဲ့အရေးကိုကုလသမဂ္ဂအဖွဲ့အစည်းတွေကစိုးရိမ်ကြပါတယ်။ကောက်ဆက်ပဇာကရိုဟင်ဂျာဒုက္ခသည်တွေနဲ့သူတို့ကိုလက်ခံထားတဲ့လူမှုအတိုင်းဝိုင်းတွေအတွင်းကလူပေါင်း1,400,000ကိုကူညီပေးရေးလိုအပ်တဲ့ရန်ပုံငွေဒေါ်လာ943သန်းမပြည့်မှာကိုစိုးရိမ်နေကြတာပါကုလသမဂ္ဂကပြီးခဲ့တဲ့နှစ်ပူးပေါင်းအစည်းအဝေးအတွက်ဒေါ်လာသန်း1,000ပန်ကြားခဲ့တာမှာရန်ပုံငွေ60ရာခိုင်နှုန်းပဲရခဲ့တာပါဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်၄နှစ်မြောက်အလူရှင်ညီလာခံဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ဒုတိယနိုင်ငံခြားရေးဝန်ကြီးရှာရီယာအလမ်ကပြောပါတယ်လူတွေပြည့်ကျက်နေတဲ့စခန်းတွေမှာဒုက္ခသည်တွေဘလောက်ကြာကြာဒုက္ခခံရဦးမလဲလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီဝင်ထုတ်ဝင်ပို့ကြီးကိုနိုင်ငံတကာအတိုင်းဝိုင်းဘက်ကရေရှည်ပံ့ပိုးနိုင်ပါမလားဆိုတာကိုစဉ်းစားမိတယ်လို့ဒုဝန်ကြီးကပြောပါတယ်နှစ်တိုင်းအလူရှင်ညီလာခံလုပ်မနေရအောင်ရိုဟင်ဂျာဒုက္ခသည်ပြဿနာကိုရေရှည်ခံမဲ့ဖြေရှင်းချက်ရှာရေးကအရေးကြီးတယ်လို့လည်းသူကထပ်လောင်းပြောပါတယ်
All undertakings under the GLP or any other funding mechanism. ဘောင်းတုံပြန်ရေးအစည်းအဝေး
ဓမ္မဖုံလဲတခြားငွေကြေးထောက်ပံ့တဲ့ရန်တရားတွေဟာဒီရီမန်းချက်ပြည့်မြောက်အောင်ဆောင်ရွက်တင်ပါတယ်။ပူပေါင်းတုံပြန်ရေးအစည်းအဝေးမှာအထူးအလေးထားဆောင်ရွက်မဲ့ကိစ္စတွေဟာလဲရိုဟင်ဂျာတွေဌာနပြန်ရေးပြင်ဆင်ပေးဖို့ဆိုတဲ့ရီမန်းချက်နဲ့ကိုက်ညီရမှာဖြစ်ပါတယ်။ပညာရေး၊စွမ်းရည်မြင့်တင်ရေးလိုမျိုးစီမံကိန်းတွေဟာဆိုရင်ရိုဟင်ဂျာတွေမြန်မာပြည်ကသူတို့လူမှုအတိုင်းဝိုင်းထဲမှာတဟဆာတာဖြစ်စေရေးကိုအထောက်အကူဖြစ်ဖို့ရီမန်းအကောင့်ထဲပေါ်သင့်ပါတယ်လို့ဒုတိယဝန်ကြီးပြောခဲ့တာပါမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကရိုဟင်ဂျာတွေထာနေပြန်ရေးအတွက်အချိန်ကောင်းအခါကောင်းမဟုတ်ဘူးဆိုတာကိုဘင်္ဂလားဒေ့ရှ်ဒုတိယနိုင်ငံခြားရေးဝန်ကြီးကလက်ခံအသိအမှတ်ပြုပါတယ်မြန်မာဘက်ကရိုဟင်ဂျာဆိုတဲ့အုံနှုံကိုလက်မခံပေမဲ့လည်းဒုက္ခသည်တွေကိုပြန်လက်ခံမယ်လို့ကတိပြုထားတာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ဆင်အနာသိမ့်မှုကြောင့်ဒုက္ခသည်ဌာနပြန်ရေးအဟန့်တာဖြစ်စီတဲ့ဆိုရာကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကသဘောတူပါတယ်။ရခိုင်ပြည်နယ်ထဲမှာရှိတဲ့ UNHCR နဲ့တခြားအဖွဲ့အစည်းတွေဟာရိုဟင်ဂျာတွေဌာနပြန်ရေးအတွက်လိုအပ်တဲ့အခြေအနေအခင်းအကျင်းဖန်တီးနိုင်ရေးအတွက်ဖြစ်တယ်လို့မဟာမင်းကြီးဖီလီပိုဂရန်ဒီကပြောပါတယ်
။ Clearly this has not happened so far because besides with the work that we do
ဒီအဖွဲ့အစည်းတွေကဆောင်ရွက်နေပေမဲ့လည်းအခုချိန်ထိတော့အကောင့်ထဲမပေါ်သေးပါဘူး။လွတ်လပ်စွာသွားလာခွင့်ဝန်ဆောင်မှုတွေရရှိခွင့်နောက်ဘင်္ဂလားဒေ့ရှ်ဘက်ကိုလူတွေအစုလိုက်ပြုံလိုက်ထွက်ပြေးခဲ့ရတဲ့အကြောင်းရင်းဖြစ်တဲ့ခွဲခြားဆက်ဆံမှုတွေအဆုံးသတ်ရေးမြန်မာဘက်ကပုံပြီးအထက်ဆောင်ရွက်ဖို့လိုအပ်နေပါတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောခဲ့တာပါ။ရိုဟင်ဂျာဒုက္ခသည်တွေကိုမေ့ဖြောင်မထားဖို့နဲ့နိုင်ငံတကာအသိုင်းအဝိုင်းကဆက်လက်ပံ့ပိုးရမယ်လို့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောပါတယ်ရိုဟင်ဂျာတွေဆက်လက်ထွက်ပြေးနေကြကြောင်းလည်းသူကပြောပါတယ်အိန္ဒိယထိုင်းတို့လိုအိန္ဒိချင်းနိုင်ငံတွေဘက်ကနေဆက်တွေကိုဖွင့်လှစ်ပေးချရေးနဲ့အသက်အန္တရာယ်ရှိနိုင်တဲ့ဌာနရင်းကိုပြန်မပို့ရေးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကထပ်လောင်းပန်ကြားခဲ့ပါတယ်ရှင
်မတ်သိန်းကြီးထိုက်ပါရှင်မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုတင်ဆက်မှာပါရှင်ကိုအောင်မြတ်သူကတင်ဆက်ထားပါတယ
်ပိတ်ဆို့မှုဂျန်ခံနိုင်တဲ့မြန်မာဗိုလ်ချုပ်တွေရဲ့စီးပွားရေးအင်ပါယာဆိုတဲ့ခေါင်းစဉ်နဲ့ The Business Time သတင်းအွန်လိုင်းမှာဖော်ပြထားတဲ့ဆောင်းပါးရှင် KO Heart ခိုင်လင်းကျော်ဂျင်ယူတို့သုံးဦးရေးသားရတဲ့ဆောင်းပါးကိုတင်ပြပေးခြင်းပါတယ်မြန်မာစီးပွားရေးဥပိုင်ကုမ္ပဏီ MEHL နဲ့ မြန်မာစီးပွားရေးကော်ပိုရေးရှင်း MEC တို့ကအခိုင်အမာခြေကုပ်ယူထားတဲ့မြန်မာစီးပွားရေးမှာစစ်တပ်ရဲ့အခန့်ကဏ္ဍဟာဗဟိုချက်မှရှိနေပြီးလူအဖွဲ့အစည်းရဲ့မရှိမဖြစ်ကုန်ပစ္စည်းတွေနဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုကြေကြေပြင်းပြင်းလုပ်ကိုင်ပေးနေတယ်လို့ဆိုပါရယ်ဒီလုပ်ငန်းပေါင်းစုကြီးတွေမှာအိမ်ချမ်းမြေလုပ်ငန်းအရက်နဲ့ဆေးရွက်ကြီးကနေတဘာဝအရင်းမြစ်ထုတ်ယူတဲ့လုပ်ငန်းတွေပါဝင်ပြီးထောင်ပေါင်းများစွာသောအရက်ပက်နဲ့စစ်ပက်ဝန်ထမ်းတွေကိုအလုပ်ကိုင်တွေပေးထားတဲ့အပြင်စစ်သားထောင်ပေါင်းများစွာကိုလည်းအကျိုးအမြတ်ခွဲဝေပေးနေတယ်လို့ဆိုပါရယ်အခုလိုစီးပွားရေးပုံစံကြောင့်တမယိုးကျစီးပွားရေးတိုင်းတာတဲ့ပုံစံနဲ့အရှုံးမြတ်ကိုတိုင်းတာဖို့မဖြစ်နိုင်သလိုနိုင်ငံတကာကစီးပွားရေးပိတ်ဆို့မှုတွေဟာလည်းအ ਨੇ ကျင်းတော့ပဲတယောက်ဖွဲ့ရာရှိတယ်လို့ဆိုပါရယ်စီးပွားရေးရအထူးကြံပြီးအောက်ခြေမှာဗျမ်းမာတာဖြစ်နေရင်တော့မှစစ်တပ်ကအမြဲတမ်းအမျက်ထွက်အောင်လုပ်ထားတာဖြစ်တယ်လို့စင်ကာပူအခြေစိုက် ISEAS Yusuf Aishab Institute ကမြမအရေးလေးလာသူ Romain Collard ကထောက်ပြထားတာကိုလည်းဖော်ပြထားပါရယ်2020ထဲမှာတော့စီးပွားရေးဥပိုင်နဲ့ဖက်ဆက်လုပ်ကိုင်နေတဲ့ဂျပန်နိုင်ငံရဲ့ Kirin အဖျော်ယမကာလုပ်ငန်းနဲ့တောင်ကိုရီးယားပိုင် Pasco တံမဏိလုပ်ငန်းတွေပြန်လည်ရုပ်သိမ်းသွားခဲ့တယ်လို့ဆိုပါရယ်အခုကမှတော့အနောက်တိုင်းဆိုးရွားတွေဟာဆက်အနာသိမ်းမှုကိုတုံ့ပြန်တဲ့အနေနဲ့စစ်တပ်ပိုင်လုပ်ငန်းပေါင်းစုကြီးနှစ်ခုဖြစ်တဲ့မြမစီးပွားရေးဥပိုင်နဲ့မြမစီးပွားရေးကော်ပိုရေးရှင်းကိုအရေးယူပိတ်ဆို့တကယ်တော့ထိတ်တန့်စစ်ပက်ခေါင်းဆောင်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုပါပိတ်ဆို့အရေးယူလိုက်ပါပြီတဲ့သို့သော်ညာလည်းမြမစစ်တပ်ပိုင်ကုမ္ပဏီတွေဟာပြန်ပါကားလာတဲ့နိုင်ငံရေးနဲ့စီးပွားရေးဖိအားတွေရဲ့ရိုက်ခတ်မှုကိုအ ਨੇ ဆုံးဖြစ်အောင်စီမံထားတယ်လို့ဆိုပါရယ်2019ခုနှစ်အထိဥပိုင်ရဲ့အထွေထွေမန်နေဂျာတူဖြစ်ခဲ့တဲ့အခုချိန်ဒီအကြံပေးတူဖြစ်လုပ်ကိုင်နေတဲ့ဦးမြင့်တန်ရဲ့အဆိုအရတော့လုပ်ငန်းတွေဟာပြည်တွင်းဈေးကွက်ကိုပဲပိတ်မှတ်ထားတဲ့အတွက်ပိတ်ဆို့မှုတွေကြောင့်ပြဿနာမရှိဘူးလို့ဆိုပါရယ်ပိတ်ဆို့မှုတွေကြောင့်ပြည်ပကကုန်ကြမ်းဝယ်ယူဖို့ခက်ခဲသွားပေမဲ့လည်းတရုတ်နိုင်ငံကနေဝယ်ယူရရှိနိုင်တယ်လို့၎င်းကပြောဆိုတာကိုလည်းဆောင်းပါးမှာဖော်ပြထားပါရယ်စီးပွားရေးပိတ်ဆို့တာတိတ်ပြီးစူးစူးဝါးမထိခိုက်လာဘူးလို့ဆိုပါရယ်ပိတ်ဆို့အရေးယူမှုတွေနဲ့ထုတ်ကုန်တွေပေါ်မှာလူတုကသပိတ်မှောက်တာလည်းစစ်တပ်ရဲ့ဗန်ဒါရေးပေါ်အနှဲငယ်လောက်ပဲချိန်ချောက်နိုင်တယ်လို့ဆိုပါရယ်2019ခုနှစ်ကုလသမဂ္ဂအစည်းအဝေးကစားအရနိုင်ငံတကာဥပဒေအရကြီးမားတဲ့ရာဇဝတ်မှုကြီးကိုကျူးလွန်ထားတဲ့လက်ရှိနဲ့အငိမ့်စားစစ်အရာရှိဟောင်းတွေဟာဥပိုင်နဲ့ MEC တို့ပေါ်မှာတည်တည်တသာထိန်းချုပ်ထားဖွယ်ရာရှိပြီးဩဇာတရားမှုရှိတယ်လို့ဖော်ပြထားပြီးတော့မြန်မာအစိုးရကတော့ကုလအချက်လက်ရှာဖွေရေးမစ်ရှင်ဖွဲ့ကိုညှင်းဆို့ခဲ့ပါတယ်တဲ့စီးပွားရေးနိုင်ငံရေးအထူးချံဖြစ်ခဲ့ပြီးပတ်ဝန်းကျင်နိုင်ငံတွေအကြားနောက်ောက်ကျခဲ့တဲ့အထိတ်ကိုအခုအခါတပံပြန်စားရတော့မလို့ဖြစ်နေပြီလို့ဆောင်းပါးကိုအဆုံးသတ်ထားပါတယ်အပြည့်စုံတော့ www.businesstime.com မှာဖတ်ရှုနိုင်ကြပါခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ burmese@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိချာမှတ်အောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်တစုတစည်းတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားတာပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
ပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေပေါ့ဝေဖန်ကြံပေးချက်တွေပြပို့ကြဖို့လဲဖိတ်ခေါ်ပါရစီရှင်။ကြာသာပတင်းနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နဲ့6နာရီကနေ9နာရီထိတင်ဆက်နေပါတယ်။အခုတော့ဥကျော်စံတာရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရအောင်ပါ။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုတပ်တန်း3လကျော်လွန်လာခဲ့ပြီဖြစ်ပေမဲ့စစ်ကောင်စီဟာတိုင်းပြည်ကိုအပြည့်အဝထိမ့်သိမ်းနိုင်ခြင်းမရှိသလိုအုပ်ချုပ်ရေးရန်တရာလည်းပုံမှန်ဖြစ်ဖို့အခက်အခဲရှိနေစေဖြစ်ပါတယ်။အလားတူစွာပဲစစ်အာဏာရှင်စနစ်ကိုဆန့်ကျင်တဲ့ဘက်ကရောအလားအလာတွေဘလို့ရှိနေပါသလဲ။မြန်မာအရေးသုံးသက်သူဦးရဲထွန်းနဲ့ဦးကျော်စံတာတို့ကဆွေးနွေးသုံးသက်ထားပါတယ်ရှင်။
ဦးရဲထွန်းကကျွန်တော်ဒီကနေ့ဆွေးနွေးကြတာကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာ3လခွဲရှိလာခဲ့ပြီဖြစ်ပါတယ်။ဆိုတော့ဒီအခြေအနေမှာကြည့်မယ်ဆိုရင်စစ်တပ်ဟာသူတို့ကြေညာထားတဲ့အတိုင်းသူတို့လုပ်ချင်တာတွေကိုဆက်လက်ပြီးတော့လုပ်နိုင်သွားမယ်အခင်းအကျင်းမျိုးတိုင်းပြည်တည်ငြိမ်မှုအပါအဝင်ပေါ့လေအခြေအနေအစအစကြီးကအဲ့လိုဖြစ်လာဖို့ငြင်းငြင်းချမ်းချမ်းထိန်းသိမ်းနိုင်မယ်အလားအလာတွေးနေရပြီလို့ဆိုနိုင်ပါ
အခုနောက်ဆုံးကျင်းပသွားတဲ့အဲဒရင်သာရှင်းလင်းပွဲမှာဗိုလ်ချုပ်စော်မင်းစွန်းတရားဝင်ပြောပြချက်အရာဆိုရင်တော့သူတို့ဒီပြင်းရင်အေဂျန့်နဲ့ပမာဏနိုင်အုပ်ချုပ်လို့ရပြီဆိုတဲ့အခြေအနေမျိုးမှာအစီအံကနေပြီးတော့ကိုယ်စားလှည့်ပြီးဒီလာမယ်ဆိုလို့ရှိရင်လက်ခံဖို့အဲ့ဒီလိုအခြေအနေရောက်လို့ရှိရင်သူလက်ခံပါမယ်လို့ဂရီပေးထားတာရှိတယ်။အဲ့ဒီမေးခွန်းကိုဖြေရင်းနဲ့အဲသူပြောသွားချက်အရာဆိုရင်တော့အခုအချိန်မှာအဲ့လိုတည်ငြိမ်အေးချမ်းမှုမရှိသေးဘူးဆိုတဲ့သဘောအဲသူဖြေသွားပါလို့ရ
။ဒီဆီယနာတိမ်မှုကိုစန့်ကျင်နေတဲ့ CRPH တို့ကလည်းပဲအခု National Unity Government NUG ဖွဲ့စည်းလိုက်တာတလားပြေခဲ့ပြီဖြစ်ပါတယ်။သူတို့ဘက်ကလည်းပဲနိုင်ငံရေးအဖြစ်အုပ်ချုပ်ရေးအဖြစ်ခြေလှမ်းတွေတလှမ်းပြီးတန်းတိုးနှံ့လာတာတွေ့ရပါတယ်။သူတို့ကတော့သူတို့ရဲ့ညီမညက်ကိုရောက်ရှိဖို့အတွက်အလားအလာကိုဘယ်လိုမြင်မလဲအဲ့တော့
လောက်ဆရာရှိတာတွေတော့လောက်နေတယ်ပေါ့နော်ဆိုရဖွဲ့တယ်ဒီပြည်သူ့ကာကွယ်ရေးတပ်ဖွဲ့စည်းတာတွေလောက်တယ်ကြီးညာတယ်ပေါ့နော်ဒါပေမဲ့အခုဒီမြို့တချို့မှာပြည်သူလူထုကကို့ဒီအစီအစဉ်နဲ့ကိုလက်နဲ့ဆွဲကင်ပြီးတော့တော်လန်တိုက်ခိုက်နေကြတဲ့ကိစ္စမှာတော့ဟိုဘိုးကနေပြီးတော့စနေတကြဦးဆောင်ဦးရဲ့ပြုပြီးတော့တိုက်ပွဲဝင်နေကြတယ်ဆိုတဲ့အနေအထားမျိုးတော့မရှိသေးဘူးပေါ့နော်ဟိုကျွန်တော်တို့ကိုယ့်အသိနဲ့ကိုစပြန်ပြီးတော့လက်နက်ဆွဲကြံပြီးတိုက်ပွဲဝင်တဲ့အနေအထားလောက်ပဲရှိတရားတွေကလည်းဒီလေတတ်မတော်တရားကိုအနိုင်တိုင်းနိုင်ဖို့အတွက်ကဒီဖြစ်နိုင်ပါမလားဆိုတဲ့ဥစ္စာကလည်းဒီမေးစရာဖြစ်နေတာပေါ့နော်ဟိုဆိုတော့နောက်တစ်ချက်က NUG အနေနဲ့သူတို့ဖွဲ့စည်းပြီးတဲ့နောက်ပိုင်းမှာခဏတဲ့အထိတော့NUG ကိုအတိမတ်ပြုတဲ့အစိုးရကမပေါ်သေးဘူးနောက်တစ်ခါနိုင်ငံခြားအကူအညီပေးပါမယ်ဆိုတော့ပေါ်တင်နေဂရိခွေပြုတဲ့နိုင်ငံတွေအဖွဲ့အစည်းတွေလည်းမကြားရသေးဘူးပေါ့နော်ဆိုတော့ NUG ဘက်ကပြောမယ်ဆိုလို့ရှိရင်လည်းအဲသူတို့ဒီဖွဲ့စည်းလိုက်ပြီးတဲ့နောက်ပိုင်းမှာအဲဒီအာတက်ဆရာကောင်းတဲ့ဒီခြေလမ်းမျိုးအဆင့်မျိုးကိုမတွေ့ရသေးဘူးလို့အဲ့လိုသုံးသပ်လို့ရမယ်ထင်ပါတယ်
ဆိုပြည်သူလူထုရဲ့ထောက်ခံမှုကတော့ကျွန်တော်လေ့လာရတာကတော့ NUG ဘက်မှာအများကြီးရှိတယ်ဆိုတာတွေ့ရပါတယ်ဆိုတော့ဒီဟာကိုကြတော့စစ်တပ်ကသူတို့ဘက်ကိုပါလာအောင်ဆွဲဆောင်နိုင်မဲ့နည်းလမ်းများရှိမယ်ထင်ပါလား
နာဆာကအနေနဲ့ကတော့ပြည်သူလူထုကငြိမ်ဝှေ့ပြပြပြီးတဲ့အခါကျတော့အုပ်ချုပ်မှုအောက်ကိုရောက်ဖို့အတွက်ကအာဏာစက်ကိုပဲအသုံးပြုရတဲ့အနေအထားပဲဖြစ်တာပေါ့နော်အခုအနေအထားကတော့ဘိုးနိုင်ငံရေးအရာစီယုံသိမ့်သွင်းတဲ့အခါမှာတော့ဒီပြောသမျှကိုဒီပြည်သူလူထုအများစုကမယုံကြဘူးလက်မခံကြဘူးဆိုတဲ့အနေအထားမျိုးတွေ့နေရတယ်ဥပမာအားဖြင့်ဒေါန်ဆန်းစုကြည်နဲ့ပတ်သက်တဲ့ corruption ကိစ္စမျိုးတွေပေါ့နော်ကျွန်တော်တို့ဒီလူလူထဲမှာစကားပြောဆိုကြည့်တယ် social media တွေပေါ်မှာကြည့်တဲ့အခါကျတော့ဒါကိုလက်ခံယုံကြည်တဲ့လူကတော်တော်နဲတယ်ဘာနေမှာငွေရစုပြုံထုတ်နေကြတယ်ဆိုတာကလည်းအဲဒီတချို့လည်းလိုအပ်လို့ထုတ်တာရှိသလိုအများစုကတော့ယုံကြည်မှုမရှိတဲ့အတွက်ကြောင့်မလို့စိုးရိမ်စိမ့်နဲ့ထုတ်ဝိုင်းထုတ်ကြတယ်ဆိုတဲ့အနေအထားကိုတွေ့ရတယ်အဲဒါကြောင့်မလို့နတ်ဆက်ကနိုင်ငံရေးအစည်းအဝေးဟောပြောတာဝါဒဖြန့်တာတဲ့ဥပဒေနဲ့ကြက်တာပေါ့နော်အဲ့ဒီလမ်းကိုသုံးတာကိုပဲလှုပ်ဆောင်နေတယ်လို့တွေ့ရပါတယ်ဥပမာ CDM လုပ်တဲ့ဆရာဆရာမတွေအပါဝင်ပေါ့နော်ဝန်ထမ်းတွေကိုအလုပ်ဖြုတ်ပစ်တာမျိုးပေါ့နော်
တကယ်တော့အဲ့လိုမျိုးတွေလှုပ်လာလေလေပြည်သူတွေရထောက်ခံမှုနဲ့ပုံပြီးအလံဝေးသွားလေလေဖြစ်ပြီးတော့ဥထုတ်လို့မရတဲ့အထိကမောက်ကမဖြစ်သွားနိုင်တယ်ပေါ့လေတချို့က fail state ပါညာတွေ့ကြတယ်အဲ fail state ဆိုရဲအသုံးနှုန်းတော့မသုံးမနိုင်တော့ဒါပေမဲ့အဲ့လိုဥထုတ်လို့ရနိုင်တဲ့အခြေအနေအထိရောက်ဖို့တော့တော်လေးခိုင်းနေတယ်လို့ဆိုရင်တော့
တခုတော့ရှိတာပေါ့လေကျွန်တော်တို့ဒီနိုင်ငံရေးမှာကတော့ဟိုလက်နက်ကင်တော်လန်ရေးနဲ့အာဏာရလာတဲ့အဲဒီကျွန်တော်တို့ဒေါ်လာရေးအစိုးရပေါ့ကွန်မြူနီအစိုးရတွေများပါတယ်ဒီအဲ့လိုအစိုးရပဲဖြစ်စေပြည်သူလူထုရဲ့အဲဒီထောက်ခံမဲနဲ့မဲဆန္ဒတွေနဲ့အာဏာရလာတဲ့အစိုးရတွေပဲဖြစ်စေသူတို့ရဲ့အာဏာကြောက်တိုင်ကအဓိကအားဖြင့်တော့တပ်စစ်တပ်ရဲ့ရဲတပ်ဖွဲ့ရဲ့တရားရုံးရဲ့အကျဉ်းထောင်တွေရဲ့နော်အဲ့ဒါတွေအပြင်သူတို့ငွေရှာပေးတဲ့နော်အစိုးရတွေအတွက်ကိုငွေရှာပေးတဲ့အဲဌာနတွေပေါ့အဲ့ဒီဟာတွေကတော့အဓိကအရေးကြီးတဲ့ဌာနတွေဖြစ်တယ်ဒီဌာနတွေက CDM မလို့ CDM မှာမပါသမျှကတော့သူတို့အနေနဲ့ကသိပ်ပူစရာမလိုသေးဘူးလို့ပြောမယ်ဆိုရင်ပြောလို့ရတာပေါ့ အခု CDM လုပ်နေကြတာတွေကတော့တကယ်အားဖြင့်တော့ပြည်သူဝန်ဆောင်မှုလုပ်ငန်းဌာနတွေပေါ့ဥပမာပညာရေးပြည်သူလူထုကိုပညာသင်ပေးတဲ့အကျောင်းဆရာဆရာမတွေပြည်သူလူထုကိုဆေးပုပေးနေတဲ့အကျမ်းမာရေးဝန်ထမ်းတွေအဲ့ဒီဟာတွေကတော့အများစုက CDM မှာဒီအများစုဖြစ်နေကြတာပေါ့ဆိုတော့ဟိုဒီအဓိကတောက်တိုင်ဟိုဌာနကြီးတွေကိုမကူးဆက်သေးရတော့တိတ်ပြီးတော့ပြဿနာမရှိသေးဘူးလို့အဲ့လိုအစိုးရဘက်ကပြောမယ်ဆိုရင်ပြောနိုင်ပါဘူ
းနောက်တစ်ခုသိနေတာအရေးကြီးတဲ့ကိစ္စတိုင်းရင်းသားတွေရဲ့ပါဝင်မှုဖြစ်ပါတယ်တိုင်းရင်းသားတွေပါဝင်အောင်တပ်ဖက်ကလည်းပဲစည်းရုံးတယ်သူတို့ကဖက်ဒရယ်ပြည်ထောင်စုလုပ်ပေးမယ်အခုဆိုလို့ရှိရင် PR စနစ်ကိုကျင့်သုံးမယ်ဆိုပြီးတော့သူတို့ဒါစတင်ပြီးတော့ပြောလာပြီဖြစ်ပါတယ်အဲ့ဒီအတွက်ပြင်ဆင်နေပြီဆိုတဲ့သဘောမျိုးတွေ့ရပါတယ်ဒီနေ့မှာပဲအန်ယူဂျီဘက်မှာလည်းပဲတိုင်းရင်းသားတွေကပါဝင်ကြတယ်သူဆိုလက်နဲ့ကင်ပြီးတော့ဒီအစိုးရကိုတော်လှန်နေကြတယ်စစ်စင်ရေးကိုအချိန်မြင့်ပြီးလှုပ်လာကြတာတွေ့ရပါတယ်ဆိုတော့တိုင်းရင်းသားတွေပူပန်ပါဝင်မှုကဘယ်ဘက်မှာပိုပြီးအားသာနေပါသလဲ
တိုင်းရင်းသားတွေဘက်မှာတော့ကျွန်တော်တို့ပြီးခဲ့တဲ့ဖြတ်သန်းမှုတွေရာဆင်တော့ဟိုဇဝေဇဝါဆိုတဲ့အနေထားလို့ပြောရင်အမှန်ဆုံးပဲလို့ပြောရမှာပဲဘာကြောင့်လဲဆိုတော့အဲဒီတက်မတော်အစိုးရရေးဆွဲခဲ့တဲ့ဒီ2008အခြေခံဥပဒေကလည်းဖက်ဒရယ်စနစ်ကိုတကယ်ပြည်ပြည်ပြည်ပြည်အာမခံတဲ့စနစ်မဟုတ်ဘူး NLD အစိုးရ၅နှစ်အုပ်ချုပ်ခွင့်ရတဲ့အချိန်မှာလည်းဖက်ဒရယ်စနစ်ကိုပို့ပြီးတော့အားပေးတဲ့အဲဒီလုတ်လို့ရနိုင်တဲ့ကိစ္စတွေကိုမလုံဆောင်ခဲ့ဘူးအဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဟိုဒီဖက်ဒရယ်စနစ်ကိုတကယ်သွားမယ်ဆိုတဲ့ဂရိစကားအပေါ်မှာတော့အဲနည်းနည်းတန်လျာဖြစ်နေကြတယ်လို့ကျွန်တော်ထင်တယ်အခု PR စနစ်ဆိုတာကလည်းတကယ်ကြတော့2015ပထမအကြိမ်တွတ်တော်ကာလအတွင်းက PR စနစ်နဲ့ပတ်သက်ပြီးတော့ NDF ကတင်တဲ့အချိန်မှာစန့်ကျင်တဲ့ပါတီတွေကတိုင်းရင်းသားပါတီတွေဖြစ်နေတယ်။တိုင်းရင်းသားပါတီဖြစ်နေပြီးတော့အဲဒီတော့ကျွန်တော်ကိုယ်တိုင်ပါဝင်ခဲ့တဲ့ဒီကြားပြူပါတီ SNGP ဆိုရင်ကျွန်တော်တို့တပိတ်တောင်မောက်ခဲ့ဘူးတဲ့။ဒီစနစ်ကိုမကျင့်သုံးဘူး။အဲဘာကြောင့်ဒီလိုဖြစ်ရတာလဲလို့ပြန်သုံးသပ်ကြည့်လိုက်တဲ့အခါကျတော့ကျွန်တော်တို့နိုင်ငံရဲ့တိုင်းသားတွေဖြန့်ကျက်တည်နေမှုကလူမျိုးကြီးပမာနဲ့ရောပြီးနေတာကနည်းပြီးတော့သူတို့ဘာသာသူတို့တီးကြားမြို့နယ်လေးတွေမှာလူများစုအဖြစ်နဲ့သူတို့ကရှိကြတာဒါကြောင့်မလို့အဲ့ဒီမြို့နယ်ရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ကိုရွေးတဲ့အခါမှာသူတို့လူမျိုးပါတီကိုစားပြုတဲ့လူကရဖို့တေချာပေါ့အဲဒီအခွင့်အရေးရှိတယ်ဒါကြောင့်သူတို့ကအဲ့ဒီပြာစနစ်ကိုကျင့်သုံးမယ်ဆိုရင်တို့ကတခြားပါတီတွေကိုတို့ကညှပေးရတော့မယ်အနေထားဖြစ်တာပေါ့ဒါကြောင့်မို့တို့ကပြာစနစ်ကိုဆန့်ကျင်ခဲ့တာပေါ့ဒါပေမဲ့အဲ့ဒီတိုင်းရင်းသားပါတီကတစ်ပါတီတည်းမဟုတ်ဘဲနဲ့နှစ်ပါတီသုံးပါတီဖြစ်လာကြတဲ့အခါကျတော့မဲတွေကအဲ2015ရွေးကောက်ပွဲမှာပဲအဲကွဲကုန်တဲ့တချို့နေရာတွေမှာဆိုလို့ရှိရင်အဲဥမာကြားပြီပါတီဆိုရင်အဲ့ဒီ2015ရွေးကောက်ပွဲမှာပြည်သူ့လွတ်တော်မျိုးသားလွတ်တော်မှာတနေရာမှမနိုင်တော့သို့တော့သူတို့ထောက်ခံတဲ့မဲတွေတော့ရှိတယ်အဲ့တော့ဒီနေ့အခြေအနေမျိုးမှာကတော့ပြာစနစ်ကိုစိတ်ဝင်စားသလားပြာစနစ်ကိုထောက်ခံသလားမေးရင်သူတို့အဖြေကဒီမျိုးဖြစ်လို့
ပြာစနစ်ကိုအကြောင်းပြပြီးတော့စီယုံလို့ကတော့တိုင်းရင်းသားတွေအလုံးပါမလာနိုင်မှုဆိုတဲ့သဘောပေါ့
မှန်ပါတယ်ခင်ဗျအ
ဲ့တော့ NUG ကအခုအမျိုးသားညီညွတ်ရေးအစိုးရဖွဲ့တယ်ဆိုတော့သူတို့ကတိုင်းရင်းသားပါတီတွေကိုထည့်ပြီးတော့ဖိတ်ခေါ်ပါတယ်အခု NUG ရဲ့တိုင်းရင်းသားတွေအပေါ်မှာထားရှိတဲ့သဘောထားသည် NLD ရဲ့သဘောထားနဲ့ပြောင်းလဲခဲ့ပြီးတိုင်းရင်းသားတွေလက်ခံနေတဲ့အနေအထားကိုရောက်သွားပြီလို့ဆိုနိုင်ပါသလားဘယ်လောက်ထိခိုင်ခိုင်မာမာဟောစိတ်ချရပါလဲဒီခ
ါ NUG ကဒီငကို NLD ရဲ့တိုင်းသားလူမျိုးစုတွေနဲ့ပတ်သက်တဲ့သဘောထားတွေအပေါ်မှာပြောင်းသွားတယ်ဆိုတာတော့ရှင်းတယ်ပြောင်းသွားတယ်ပြောင်းသွားပြီးတဲ့အခါကျတော့သူတို့တချို့လည်းပြန်တောင်းပန်တဲ့ကိစ္စတွေပါလေအဖတ်ရတာပေါ့နော်အဲ့တော့တချက်ကဒီ CRPH နဲ့ NUG ရဲ့ထုတ်ပြန်တဲ့သဘောထားတွေကို NLD ခေါင်းဆောင်တွေအဓိကခေါင်းဆောင်တွေအခုဟိုဖန်ခံထားရတဲ့ခေါင်းဆောင်တွေကသဘောတူရဲ့လားဆိုတာကအဲတကယ်အရေးကြီးတဲ့ပြဿနာဖြစ်နေတယ်တကယ်လို့သဘောတူတယ်သူတို့ကအဲဒါကိုထောက်ခံပါတယ်ဆိုလို့ရှိရင်သူကဘာနဲ့ပြန်သွားကြည့်နိုင်တယ်လဲဆိုလို့ရှိရင်ဒီနတ်ဆက်ကအကြေညာထားတဲ့လာမယ့်ရွေးကောက်ပွဲမှာနိုင်ငံရေးပါတီကဖျက်သိမ်းထားဖို့များတယ်အဲ့တော့ဒီတိုင်းသားပါတီတွေကိုဖိတ်ခေါ်တဲ့အခါမှာတိုင်းသားပါတီတွေကအဲ NUG မှာပါဖို့မပါဖို့စဉ်းစားတဲ့အခါမှာဒီ NUG ကနိုင်ပါလားအဲနဆကကနိုင်ပါလားဆိုတဲ့ဥစ္စာကအရေးကြီးဆုံးပြဿနာအဲ့တော့တကယ်လို့ NUG ကမနိုင်ဘူးဒီတစ်နှစ်နှစ်နှစ်အတွင်းမှာမနိုင်ဘူးဆိုရင်နောက်ဒါမဲ့သူတို့ခရီးပေးထားတဲ့ရွေးကောက်ပွဲမှာပါရဖို့ကမသေးကြဘူးဖျက်သိမ်းခံရဖို့ကသေချာတယ်အဲ့လိုဖြစ်တဲ့အတွက်ကြောင့်မို့ဒီပြဿနာက ခုနပြောတဲ့ဟိုဒီ NUG ကကမ်းလှမ်းတော်လဲတိုင်းရင်းသားနိုင်ငံရေးပါတီတွေကမပါဝင်ရတဲ့အဓိကအကြောင်းရင်းလို့ကျွန်တော်ကတော့အဲ့လိုယူဆတယ်ဗျာ
ကျောက်စံသားရဲ့မြမရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြတာပါရှင်။ဒီအစီအစဉ်ကိုဗုဒ္ဓဘုနေ့ည VOE မြန်မာပိုင်းထုတ်လွှင့်ချက်မှာလည်းအပတ်စဉ်နားဆင်နိုင်ပါတယ်။ဆက်လက်ပြီးတော့လူထုနဲ့ကျမ်းမာရေးကိုတင်ဆက်မှာပါ။တရားထိုင်တာဟာအုံနောက်ကျမ်းမာရေးကိုအထောက်အကူဖြစ်စေပြီးမှန်ကန်တဲ့ဆုံးဖြတ်ချက်တွေချနိုင်ဖို့အများကြီးအထောက်အကူဖြစ်စေလို့စိတ်ခွန်အားပေးနိုင်တဲ့တရားထိုင်တာကိုနေ့စဉ်ပြုလုပ်သင့်တယ်လို့ကျမ်းမာရေးကျွမ်းကျင်သူတွေကအကြံပြုထားပါတယ်။လူထုနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန့်စင်ကတင်ပြမှာပါရှင
်လူတိုင်းမှာရှိတဲ့ positive energy ဖြစ်တဲ့စိတ်ခွန်အားကိုနေ့စဉ်ကြုံတွေ့နေရတဲ့စိတ်ဖိစီးမှုတွေနဲ့စိတ်ခံစားမှုတွေလိုမျိုး negative energy တွေကဖုံးအုပ်ထားပြီးအပြည့်အဝသုံးမချနိုင်ပဲဖြစ်နေကြတာပါနေ့စဉ်ကြုံတွေ့နေရတဲ့ negative energy တွေကိုတရားထိုင်ခြင်းနီးလမ်းနဲ့နေစဉ်ဖယ်ရှားပစ်နိုင်မယ်ဆိုရင်မိမိတို့ရဲ့စိတ်ခွန်အားကိုအပြည့်အဝအသုံးပြုနိုင်မှာဖြစ်တယ်လို့ UK နိုင်ငံမှာနှလုံးထုခုဆရာဝန်တဦးဖြစ်သူဒေါက်တာတင်ဆန္ဒလွင်ကအခုလိုပြောပါဗျာ
energy ပေါ့နော်ဆိုတော့စိတ်ခွန်မှာဆိုတော့ဒီစိတ်မှာဆိုတော့ spirituals ဖြစ်တဲ့လူတွေဆိုတာကြတော့တချို့ဘာသာရေးဘာသာရေးကိုစိတ်ဝင်စားတဲ့လူဘာသာရေးကိုကိုယ်ဝယ်လူဆိုလို့ရှိရင်ကိုယ်စိတ်ကတည်ငြိမ်နေတဲ့အေးချမ်းနေရဆိုလို့ရှိရင်ကိုယ်ယုံကြည်တဲ့ဘယ်ကောပဲဖြစ်ဖြစ်ဗုဒ္ဓပဲဖြစ်ဖြစ်အလာပဲဖြစ်ဖြစ်ဒီစလမ်ဘာသာပဲဖြစ်ဖြစ်ဒီခရစ်စတန်ဘာသာပဲဖြစ်ဖြစ်စိတ်အေးချမ်းနေရဆိုလို့ရှင်သူတို့ဖျားနေပုံနီးစက်တယ်လို့သူတို့ခံစားရတယ်လေဘယ်သူမှဆိုဟုတ်တယ်မလားဟိုဆိုလို့ရှင်လည်းတရားဆိုင်နေအေးချမ်းနေရဆိုလို့ရှင်ဒါဖျားရေးတရားရေးဖျားနေပုံနီးစက်တယ်ဖျားခေါ်တဲ့တရားရေးလဲကိုနာနိုင်တယ်သူဒီဖျားပြောတဲ့အတိုင်းနဲ့ကျင့်ကြံနိုင်အဲ့လိုမျိုးပေါ့နော်ဒီကောင်းတာတွေအကုန်အဓိကတော့ကောင်းတဲ့ quality စိတ်တွေပို့ပြီးတော့ညားစီတာပေါ့နော်ကိုယ့်ရဲ့ spirit မှာကိုယ့်ရဲ့စိတ်မှာဒီအဲ့တော့ဆိုဒီ everything is positive energy ဖြစ်နေရပေါ့နော်ဆိုတော့ဒါ very healthy ပေါ့နော်ပြီးတော့လို့ရှင်ကဘယ်လိုပြောမလဲကိုမှာလူတိုင်းမှာ ability ရှိရလူတိုင်းမှာ energy ရှိရဆိုတော့လူတိုင်းမှာဒီလုံနိုင်စွမ်းနဲ့အများကြီးရှိရဒါပေမဲ့ကိုယ်မှာ anxiety ဒီ emotion တွေဒီ negative တွေပေါ့နော် energy ကဖုံးလွှမ်းနေထားလိုက်ပါတော့ကိုယ့်ရဲ့ quality ကကိုယ့်ရဲ့ germs တခုပေါ့နော် germs ဆိုတာကိုယ့်ကတကယ်စိတ်လိုမျိုးတန်မိုးရှိတဲ့အရာတခုဆိုလို့ရှိရင်ကဒါပေမဲ့ခုနပြောတဲ့မျိုးဒီဟိုမကောင်းတဲ့ negative energy တွေဒီ emotion တွေ everything ကြီး cover up ဖြစ်နေရဆိုရှင်ဒါပေမဲ့ရှင်နေပေါ့နော်ရှင်နေလို့ပြောလိုက်ပါရှင်နေက cover up ဖြစ်နေရဆိုလို့ရှင်ကိုယ့်ရဲ့ property ကိုကိုယ်လည်းမမြင်လားကိုယ်ကစိတ်တလုံးစိတ်လိုမျိုးတန်မိုးရှိပါလားပေါ့နော် germs တခုပေါ့နော်အမြဲတမ်းမျိုးတန်မိုးရှိပါလားကိုယ့်ကိုလည်းမမြင်လားသူများလည်းမမြင်လားကိုယ့်ကိုလည်းမမြင်နိုင်တော့ကိုယ့်ရဲ့ performance ကလည်းကိုရှိရဲ့အရေးချင်းတွေကိုလည်းအကုန်ထုတ်မပြလာဘူးနိဆိုတော့အဲ့ဆို that it's a practice of like clearing that mess ကိုတည်လာဒီလို cover up ဖြစ်နေတဲ့ကိုရဲ့အရေးသွေးကို cover လုပ်ထား performance ကို cover လုပ်ထားတဲ့ဒီမကောင်းတဲ့ဒီ negative energy ကိုခွာချတဲ့ cleansing ပေါ့နော်ဆိုတော့ practice ဖြစ်ပါတယ
်တရားထိုင်ခြင်းဟာစိတ်ခွန်အားကိုဖြစ်စေရုံနဲ့မကဘဲစိတ်ပိုင်းဆိုင်ရာကျန်းမာရေးကိုလည်းအများကြီးအထောက်အကူဖြစ်စေတာပါလေ့လာမှုတွေအရတနအီတရားထိုင်ခြင်းဟာ9နိုင်ကြအောင်နှစ်နှစ်ချက်ချက်အိပ်ဆက်ခြင်းနဲ့တူညီတဲ့အကျိုးအာနိသင်တွေကိုရရှိစေတယ်လို့ဒေါက်တာတင်ဆန္ဒလွင်ကရှင်းပြပါဗျ
။ဒါတော့လူတွေသိပြီးသားပါ meditation လုပ်ခြင်းအပြင်ဒီ stress တွေ anxiety ကြားစေတယ်ပြီးလို့ရှင် stress coping နဲ့ပိုကောင်းလာတယ်။ဒါဆိုကစိတ်အေးနေတဲ့အခါကျတော့လေပြီးတော့လို့ရှင် direct study ရဆိုလို့ရှင်ဒီ meditation လုပ်ခြင်းအပြင်ထားလိုက်ပါဒီlet's say one hour meditate low day solution it's equivalent to 5 hour deep sleep biology rest ဖြစ်လဲဆိုတော့ဒီငါးစလူတယောက် deep sleep ကတကယ်နည်းနည်းချာချာအိပ်ပျော်ပြီး physically or mentally or တကယ် relax ဖြစ်ပြီး resting လုပ်နေတဲ့ဒီ resting ရသွားတဲ့ပမာဏရဲ့ငါးစ meditation ကပေးနိုင်တယ်ဆိုတော့It's scientifically proven as well. ပေါ့နော်ဒီမှာတကယ်သူရဲ့ data တွေရတကယ်သူရတကယ်ချက်ချင်းနာ study လုပ်ထားပြီးတော့မှပြောတာပေါ့နော်ဆိုတော့အဲ့ဒါ study ရပြောတာပြီးတော့လို့ရှင်လည်းဒီသိပါရဲ့ psychology မှာဆိုလို့ရှင်လည်းဒီသူတို့ depression တမားရဲ့ solution နဲ့ဒီမှာဒီ meditation တွေရှိတယ်ဒီမှာဆိုလို့ရှင်လည်းကိုယ်ရဲ့ဒီ neuroscience မှာတော်တော်များများမှာသူတို့ဒီ mindfulness practice, meditation practice free ပြီးတယ်ဒီ stress တွေဒီလုံးလုံးတက်စရာဝင်နေဒီဒီ healthcare workers တွေပေါ့သူတို့အဲ့ဒီ practice တွေအားလည်းရှိရမြင်ဒီစေရုံတော်တော်များများအားလည်းလည်းရှိရဆိုတော့တကယ် it's a very good ဒီဗုဒ္ဓဘာသာမဟုတ်ဘာသာတိုင်းဒီမှာလောက်ကြတယ်ပေါ့နော်ဆိုတော့အဓိကဘာသာရေးနဲ့မဆိုင်ဘူးဒါအခုပြောနေတဲ့အနေနဲ့ရောက်ကြောင်းပြောနေတာဟုတ်ပေါ့နော်အဓိကကိုယ့်ရဲ့စိတ်ကျမ်းမာရေးခန္ဓာကိုယ်ကျမ်းမာရေးစိတ်ကျမ်းမာရေးအတွက်ကိုပေါ့နော်ဒါဘယ်လိုလုပ်လို့ရလဲပတ်စံလည်းမကုန်ရှင်ပြောလို့ရှင်ကိုယ့်အကူလုပ်ရုံနဲ့ဘယ်သူမှလည်းမလုပ်ဘူးဘာစပိုးမှလည်းမလုပ်ဆိုတော့ကိုယ့်အကူလုပ်လို့ရတဲ့ technique တစ်ခုပေါ့နော်
အခုအချိန်မှာလိုအပ်နေတဲ့စိတ်ခွန်အားကိုအပြည့်အဝရရှိစေနိုင်ဖို့အတွက်တရားထိုင်ခြင်းကိုနေ့စဉ်ပြုလုပ်ပေးတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တက်သွားပ
ါဒေါက်တာတန်းစောတင်ဆက်နေတဲ့လူတုနဲ့ကျမ်းမာရေးပါရှင်ဒီအစီအစဉ်ကို VOA မြန်မာပိုင်းရဲ့တနင်္ဂနွေမဂ္ဂဇင်း TV အစီအစဉ်မှာလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။ကြာသပတေးနေ့နဲ့ခင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါရယ်။ကျမတို့ရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါရယ်ရှင်။အခုတော့တပတ်အတွင်းအားကစားသတင်းအစီအစဉ်ကိုနားဆင်ကြရအောင်ပါ။ဒီသတင်းပတ်အားကစားကဏ္ဍမှာတော့ဥရောပဖလားဘောလုံးပြိုင်ပွဲအတွက်ပြင်ဆင်နေကြတဲ့အကြောင်းတွေနဲ့ကမ္ဘာဘောလုံးအသင်းနဲ့ပတ်သက်တဲ့သတင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြထားပါရရှင
်ယူရို2020ဥရောပဖလားဘောလုံးပွဲတွေကျင်းပဖို့အခုဆိုရင်သတင်းပတ်3ပတ်လောက်ပဲလိုပါတော့တယ်အကြောင်းယူရိုပြိုင်ပွဲအတွက်အတင်းတွေပြင်ဆင်လာနေကြသလိုချို့တွေလည်းပြိုင်ပွဲနဲ့လွဲချော်သွားတာတွေရှိလာနေပါတယ
် The squad of the Red Devils for the Euros 2020 are Thibaut Courtois.
ဘယ်ဒီအတင်းကတော့ယူရိုပွဲအတွက်လူ26ယောက်စီးရင်ကိုနီးပြ Roberto Martinez ကတလနေ့ကပဲထုတ်ပြန်လိုက်ပါတယ် Hazard, De Bruyne, Lukaku စတဲ့အတင်းရဲ့နာမည်ကြီးတွေအကုန်လုံးလိုလိုပါဝင်လာခဲ့ပြီးတော့ဒီထဲမှာဒဏ်ရာကနေပြန်သက်သာလာနေတဲ့ဒေါ်တမန်ကွန်းလည်းလူဝစ်ဆယ်လည်းပါဝင်လာတာကိုတွေ့ရပါတယ်။ဒါပြင်နောက်ထပ်17ယောက်ကိုတော့ပနာမလက်ရွေးစင်အဖြစ်နဲ့ရွေးချယ်ထားတယ်လို့မာတီနက်စ်ကပြောပါတယ်။လွန်ခဲ့တဲ့3နှစ်အတွင်းကမ္ဘာအဆင့်တစ်ဖြစ်ရပ်တည်ခဲ့တဲ့ဘယ်လ်ဂျီယံအသင်းဟာကစားသမားကောင်းတွေအများပြားပါဝင်လာကြောင့်ဒီနေ့မှဘူဆွဲဖို့ရည်ပန်းစားနေတဲ့အသင်းတွေကတသင်းလေးဖြစ်ပါတယ်ခင်ဗျာ။တစ်ချိန်တည်းမှာပဲယူရိုပွဲနဲ့လွဲချော်တဲ့သူတွေလည်းရှိလာနေပါတယ်။ဆွေဒင်တိုက်စမူးစ်လာတန်အီဘရာဟီမိုဗစ်ချာဒူတန်ယာကြောင့်ယူရိုပြိုင်ပွဲနဲ့လွှဲချော်သွားခဲ့ပြီဖြစ်ပါတယ်။အီတလီက AC မီလန်အသင်းမှာကစားနေတဲ့အီဘရာဟီမိုဗစ်ချာပြီးခဲ့တဲ့ယူဗန်တက်စ်နဲ့ပွဲမှာဒဏ်ရာရသွားတာကြောင့်မပါနိုင်တော့ဘူးလို့ဆွေဒင်နီးပြယန်အန်ဒါဆန်ကစနေနေ့ကပြောပါတယ်။အီဘရာဟီမိုဗစ်ချာဆွေဒင်အသင်းကနေနားယူခဲ့တာ9နှစ်လောက်ကြာပြီးတဲ့နောက်အသင်းအတွက်တကြောပြန်ကစားဖို့လုပ်နေတာဖြစ်ပြီးတော့အခုတော့ဒဏ်ရာကြောင့်ပါနိုင်တော့မှာမဟုတ်ပါဘူး။အီရာဟီမိုဗစ်လိုပဲယူရိုပွဲနဲ့လွှဲချော်သွားတဲ့သူနောက်တစ်ယောက်ကတော့မာဆီလိုနာအသင်းမှာကစားနေတဲ့ဂျာမနီကိုယ်စားလှယ်တက်စတဂန်ဖြစ်ပါတယ်။တက်စတဂန်ဟာဒီနှစ်ဘောလုံးရာသီမှာဘာစီလိုနာနဲ့ကစားရင်ဒူတန်ယာရရှိခဲ့တာဖြစ်ပြီးတော့ဒီဒူတန်ယာကိုဒီလအကုန်မှာခွဲစိတ်မှာဖြစ်တာကြောင့်ယူရိုပွဲမှာပါဝင်နိုင်တော့မှာမဟုတ်ဘူးလို့သူ့ရဲ့လူမှုကွန်ရက်စာမျက်နှာကနေပြောထားပါတယ်ခင်ဗျာ။နောက်ထပ်သတင်းတစ်ခုကတော့အီတလီနီးပြရောဘာတိုမန်ချီနီဟာအီတလီအသင်းနဲ့နောက်ထပ်၄နှစ်စာချုပ်တန်တန်ထပ်တိုးလိုက်ပါတယ်ပထမဆုံးကတော့မန်ချီနီဟာ2022ကမ္ဘာဖလားဘောလုံးပွဲအထိပဲစာချုပ်ချုပ်ထားတာဖြစ်ပြီးတော့အခုလိုတန်တန်တိုးလိုက်တဲ့အတွက်သူဟာ2026ကမ္ဘာဖလားအထိအီတလီအသင်းကိုနီးပြဖြစ်နေဆက်ပြီးတော့ကင်ပယ်သွားမှာဖြစ်ပါတယ်ခင်ဗျာမန်ချီနီကတက်တန်းတိုးလိုက်ပြီမဲ့လဲရီယယ်မက်ဒရစ်နီးပြဇီဒန်ကတော့အသင်းကနေထွက်တော့မယ်ဆိုပြီးတော့သတင်းတွေထွက်ပေါ်နေပါတယ်။ဒါပေမဲ့ဇီဒန်ကတော့သူအသင်းကထွက်မယ်ဆိုတာနဲ့ပတ်သက်ပြီးတော့အသင်းသားတွေကိုပြောစရာမရှိကြောင်းအခုလိုအသင်းတော့အရေးကြီးဆုံးအချိန်မှာသူထွက်မယ်ကြောင်းကိုဘာလို့ပြောရမှာလဲဆိုပြီးတော့သူမပြောဘူးလို့ညှင်းဆိုထားပါတယ်။ဇီဒန်နေရာမှာအရင်ယူဗန်တက်စ်နီးပြဟောင်းအလက်ဂရီနဲ့အစားထိုးမယ်လို့သတင်းတွေထွက်ပေါ်နေပြီးတော့ရီယယ်တင်ရဲ့ကံဝင်ကစားသမားဟောင်းရာဟူဂွန်ဇာလက်စ်လည်းဖြစ်လာနိုင်တယ်ဆိုပြီးတော့ခန့်မှန်းနေကြပါတယ်ခင်ဗျာ။ဒီနေ့စနေနေ့ကတော့ FA Player Final ကိုလန်ဒန်မှာကစားခဲ့ကြပါတယ်။အစင်လာတိုင်းပဲလန်ဒန်မြို့ကဝမ်ဘလေးကွင်းကြီးမှာစနေနေ့ကဘောလူခဲ့ကြတာပါ။ဒီနေ့ Final ကိုတက်လာတဲ့နှစ်သင်းကတော့ Chelsea နဲ့ Leicester City တို့ပါ။ nothing long golden when a yagajavi met golden batejaraye, gotamari, kagwe, tora rija, but my baima gumishi the pick at the low, duria baima le, torone gumia gevao. Damet tossa shimmin maro, lester got Belgian, quinalu, telemanga, penalty area up in Bagani, candungalu, lester, te, gosa yadavare. Webby got Nimara Chelsea Bay now can Luchowa got the Gopian Chi Pagevare. Dame Via got Luchonello, Sompia Kerajan, Gumiabe, now Soma Lester got the Google Machine and Nine Biro, Every Blood Champion Pitabare, Chelsea Go Nine B, Every Blood Champion Pilate Boma, Lester Nibia, Brandon Rogers Caro.
Yeah, it's an amazing feeling, obviously, when you can give something to people that they've never had.
So, not only you got the Kama Yage with it, Yard Kugo.
တင်းနစ်သတင်းတွေဘက်မှာတော့အီတလီနိုင်ငံယောမဗီမှာကျင်းပတဲ့ယောမအိုပန်တင်းနစ်ပင်ပွဲမှာတော့စပိန်နိုင်ငံသားရာဖယ်နဒေါအနာယာပြီးတော့ချန်ပီယံဖြစ်သွားပါတယ်အမျိုးသားတဦးချင်းဖိုင်နယ်ကိုတနင်္ဂနွေနေ့ကကစားခဲ့ကြပြီးတော့ဖိုင်နယ်မှာတော့နဒေါနဲ့ကမ္ဘာစစ်တဲ့ဂျိုကိုဗစ်တို့ပိုလူခဲ့ကြတာပါပထမပွဲမှာတော့အချိန်နဲ့ကစားပြီးနဒေါကခွန်ကားနဲ့နိုင်ပါတယ်ဒါပေမဲ့ဒုတိယ သူဒီပြိုင်ပွဲမှာကောင်းကောင်းကစားနိုင်ခဲ့ပြီးတော့မြေဆီကွန်းမှာသူ့ရဲ့လက်ကလည်းပုံမှန်ဖြစ်လာနေပြီးပိုကောင်းလာနေကြောင်းအခုလိုဒီပွဲနိုင်လိုက်တဲ့အတွက်အယံဝမ်းသာတယ်လို့ပွဲပြီးမှပြောပါတယ်။ဒါဟာနှစ်ထောင်အတွက်တော့ယောမအိုပင်ကို၁၀ချိန်မြောက်ပိုဆွဲတာလည်းဖြစ်ပါတယ်။နဒါဟာဒီပွဲမှာတော့ပြီးခဲ့တဲ့မက်ဒရစ်အိုပင်တုန်းကရှုံးထားတဲ့ဇဗရက်ကိုပြန်နိုင်ခဲ့တယ်လို့ဂျိုကိုဗစ်ကိုလည်းနိုင်လိုက်တာကြောင့်လာမယ့်30ရက်နေ့မှာစတင်မဲ့ပြင်သစ် Open ကို14ချိန်မြောက်ပူဆွဲမယ်လို့တစ်ပေးခံရတယ်ဆိုတာပြောကြရတဲ့ပဲဒီသတင်းပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
။ကိုရနိုင်တင်ဆက်နေတဲ့တပတ်တွင်းအားကစားသတင်းအစီအစဉ်ပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့နနက်ခင်းတနားရီအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ20 kHz 11.5 11.3 ညလိုင်းဒိုမီတာ25 kHz 11.8 13 ညလိုင်းဒိုမီတာ32 kHz 9335တို့ကနေထပ်မံထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းအချင်းချုပ်ကိုဦးကျော်စန္ဒာကပြောပြမှာပါ။
မနက်ကလေတပ်ဦးချုပ်ဗိုလ်ချုပ်တီမောင်မောင်ကျော်ဦးဆောင်တဲ့ကူစလေအဖွဲ့တစ်ခုဟာကြာသပြေးနေ့မှာရုရှားနိုင်ငံမော်စကိုမြို့တော်ကိုခီးထွက်လာမယ်လို့မော်စကိုရှိမြန်မာသံရုံးပြောခွင့်ရကိုကူကာပြီး The Moscow Times Online သတင်းစာမှာရေးသားလိုက်ပါတယ်။ခီးစဉ်ရဲ့တစိတ်တစ်ပိုင်းအနေနဲ့မေလ20ကနေ22ရက်နေ့အထိပြုလုပ်မဲ့ရုရှားနိုင်ငံရဲ့အကြီးအမားဆုံးရဟတ်ယာဉ်ပြပွဲ Heli Russia ကိုတည်မှာဖြစ်တယ်လို့မြန်မာသံရုံးကူစလေပြောကြောင်းလည်းဖော်ပြပါတယ်။မြန်မာစစ်ကောင်စီအစိုးရဟာဂျပန်နိုင်ငံတိုကျိုမှာရှိတဲ့မြန်မာသံယုံကသံရရှိနှစ်ဦးကိုအနာသိမ့်မှုကန့်ကွက်သဘင်မှောက်တဲ့အထက်မှာပါဝင်တဲ့အတွက်ယာတုကဖယ်ရှားလိုက်တယ်လို့သန်တမန်သတင်းရက်ွက်ဒီကိုကူကားပြီး kyodonews.net မှာဖော်ပြထားပါတယ်။မြန်မာစစ်ကောင်စီအစိုးရနိုင်ငံခြားရေးဝန်ကြီးဌာနကသူတို့နှစ်ဦးရဲ့သန်တမန်အစဉ်အတန်းနဲ့နိုင်ငံကူးလက်မှတ်ကိုပယ်ဖြတ်လိုက်ပြီးသံယုံကိုလာရောက်ခွင့်နဲ့လုံအောင်ပိတ်ပင်လိုက်ပါပြီလို့ဆိုထားပါတယ်။အစီအလပိုင်းဂါဇာဒေသမှာဟာမတ်စစ်သည်ကြွရေပေါ်ဣသရေးရဲ့ဘုံကျဲတိုက်ခိုက်မှုတွေကိုသီးသီးသာသာရှော့ချဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့တောင်းဆိုမှုကိုဣသရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ညာဟုကခါခါသီးသီးပဲညင်းပယ်လိုက်ပါတယ်။အိန္ဒိယနိုင်ငံမှာတော့အိန္ဒိယရေဒါသင်္ဘောတွေကပြီးခဲ့တဲ့တနင်္လာနေ့ကမွန်ဘိုက်ကန်ဂျီအလွန်မှာနစ်မြုပ်သွားခဲ့တဲ့အထက်ကလူသေးအလောင်း22လောင်းကိုရှာဖွေတွေ့ရှိခဲ့တယ်လို့ဆိုပါတယ်။တောက်တဲ့မုန်တိုင်းတိုက်ခတ်ပြီးတဲ့နောက်ပျောက်ဆုံးနေတဲ့လူပေါင်း55ဦးတည်းမနေရှိနေတဲ့အတွက်ဆက်လက်ရှာဖွေနေရတယ်လို့ဆိုပါရစေ
။သတင်းချင်းချုပ်ကိုဥကျော်စန္ဒာပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်အောင်ဖြစ်ပါတယ်။ engineer တွေကတော့ Jimmy Cook နဲ့ Robert Lewis တို့ဖြစ်ပါတယ်ရှင်။ကြာသပတေးနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်အားပေးကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ကျမတို့အစီအစဉ်တွေကို VOA website စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါရရှင်။မြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေလို့ဝိုင်းတော်သူဝိုင်းတော်သားအလုံးကလည်းဆုမွန်ကောင်းတောင်းပါရရှင်။ကျမအင်ဂျင်နိုင်ပါ
This program